Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဧပြီလ9ရက်တောက်တာနေညဘက် VOA မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများသတင်းအောင်ပါခုညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်ရှင်
ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့တင်နေမှာတော့ရုရှားရဲ့ထုဆောင်စမ်းစစ်ဆေးမှုနဲ့ဖွဲ့ကပြုစုခဲ့တဲ့အစီရင်ခံစာပေါ်သုံးသပ်ချက်တွေအားလုံးကိုထုတ်ပြန်ပေးဖို့ရှင်းနေချက်ကိုအမေရိကန်အလုပ်တော်တရားရေးကော်မတီကတောင်းဆိုလိုက်ပါတယ်။လက်နက်ကန်ပစ်ကတ်တွေဖြစ်နေတဲ့ရခိုင်ပြည်နယ်မှာမြန်မာစစ်တပ်ရဲ့ပြစ်ခတ်မှုကြောင့်အရက်သားတွေထိခိုက်ဒဏ်ကျေခဲ့ရတဲ့ပေါ်ကုလသမဂ္ဂကဖြစ်တင်ရှုတ်ချလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မွန်နဲ့တူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်မြောက်ပိုင်းဝင်းနဲ့ယုံကြည်ရွာနီးမှာမြမတက်မတော်နဲ့အေးအေးရခိုင်လက်နက်ကင်ဖွဲ့ကြဒီမနေ့မှတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားခဲ့တဲ့အပေါ
်ဒီမနေ့မှာတော့ဘူးတီတော်မြို့နယ်မြောက်ပိုင်းကနော်ဒီဝင်းနယ်ယုံကြည်မှာတိုက်ပွဲဖြစ်ပွားခဲ့တာရှိတယ်အဲဒီတိုက်ပွဲကတော့ဒုလေလေးပြင်းပြင်းထန်ထန်နဲ့ဖြစ်ခဲ့တယ်ညာလူဖက်ကနေပြီးတော့
အေးအေးပြန်ကြားရေးတာဝန်ခံခိုင်ဒုက္ခပြောသွားတာပါပြေဆုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းနဲ့အတူရှမ်းမြောက်ဒေသစစ်ဆောင်စခန်းတချို့မှာနေရပြန်မှုစီရင်ပေးထားသူတွေရှိပေမဲ့တကယ်တမ်းပြန်မှုတော့စိန်ခေါ်မှုတွေရှိနေသေးတဲ့အကြောင်းစစ်တပ်ကိုအတည်ပြုခဲ့တဲ့ဆိုရယ်ဆွဲချက်နဲ့ထောင်ချခံရတဲ့ကချင်ငင်းငင်းလှုပ်ရှားသူဒေါ်နံပူမြကြီးသားအကျဉ်းတောင်ကနေဒီကနေ့ပြန်လည်လွတ်မြောက်လာတဲ့အကြောင်းစတဲ့သတင်းလွှာတွေကိုနားဆင်ရပါမယ်ဒုတိယပိုင်းနိုင်ယူဝဲမှာတော့ပတ်စင်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍသုတဆုံလင်အမေရိကန်တခွင်နဲ့တိတ်ပန်တဲ့နည်းပညာအစီအစဉ်တွေကိုထုတ်လွှင့်ပေးသွားပါမယ်ဒီလိုသတင်းဆောင်မနဲ့ဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုအရင်ဆုံးစောက်ကြနေညပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကပြောပြပေးပါရှင
်ရုရှားရဲ့ထုဆုံလင်စစ်ဆေးမှုရောဘတ်မူလာနဲ့ဖွဲ့ကပြုစုခဲ့တဲ့အစီရင်ခံစာပေါ်ကောက်နှုတ်သုံးသပ်ချက်တွေအားလုံးကိုရှင်းနေချက်ဝီလျံဘာကထုတ်ပြန်ပြီးကိုအောက်လွတ်တော်တရားရေးကော်မတီဥက္ကဋ္ဌကတောင်းဆိုလိုက်ပါတယ်။သူစုံစမ်းရေးမှုရဲ့တွေ့ရှိချက်တွေဟာရှင်းနေချက်ရဲ့သုံးသပ်ချက်ထက်တမရတော်နဲ့ထရန့်ကိုထိတဲ့စီနေနဲ့အချက်လက်တွေပါဝင်နေတာကြောင့်သုံးသပ်ချက်ပေါ်စုံစမ်းစစ်ဆေးသူတွေဘဝင်မကျဖြစ်နေတယ်ဆိုပြီးမီဒီယာတွေကဖော်ပြခဲ့ပြီးတဲ့နောက်အတိုက်ခံဒီမိုကရက်ကိုယ်စားဂျယ်ရီနက်လာကရှင်းနေချက်ထံစာပေးဖို့တောင်းခံလိုက်တာပါ။မီဒီယာတွေရဲ့ဖော်ပြချက်တွေအတိုင်းသာမှန်ခဲ့မယ်ဆိုရင်ကောက်နှုတ်သုံးသပ်ချက်တွေကိုအမြဲဆုံးထုတ်ပြန်ပြီးကိုလိုတဲ့အကြောင်းလဲပြောဆိုခဲ့ပါတယ်။သမားကိုမထိခိုက်အောင်အတိတ်ပဲဖွင့်ဆိုထားတဲ့ကောက်နှုတ်ချက်တွေကိုထုတ်ပြန်ခဲ့တဲ့ရှင်းနေချက်အနေနဲ့အမေရိကန်ပြည်သူတွေကိုယ်တိုင်ဆုံးဖြတ်နိုင်အောင်အချက်လက်တွေကိုအမြဲဆုံးထုတ်ပြန်ပြီးကိုလိုတယ်လို့လဲတိုက်တွန်းခဲ့တာပါ။ထူးဆောင်စမ်းစစ်ဆေးမှုရဲ့စာမျက်နှာ၃ဟာကျော်ပါအစီရင်ခံစာကိုလေးမျက်နှာချင်းရောကောက်နှုတ်သုံးသပ်ချက်မှာတော့2016သမားရွေးကောက်ပွဲမှာအသာရအောင်ထရန်ဒါမမို့သူစီဝေးဖွဲ့ဟာရုရှားနဲ့ပူးပေါင်းကြံစည်ခဲ့တာထောက်ထားမရှိတဲ့အကြောင်းဖော်ပြထားပါတယ
်။ EU ရောပသမဂ္ဂတွေကလည်းဗြိတိန်နိုင်ငံနှုတ်ထွက်မဲ့ရက်ကိုနောက်ဆုတ်ပေးဖို့အတွက်ဝန်ကြီးချုပ်ထရီဇာမေးကတရားဝင်တောင်းဆိုလိုက်ပါတယ်။နောက်ဆုံးနှုတ်ထွက်ရမဲ့ရက်ကို2019ဇွန်လ30ရက်တက်မှတ်ပေးဖို့ဝန်ကြီးချုပ်မေးကဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တော့ခ်စီကိုဒီကနေ့စာရေးသားပေးဖို့တောင်းဆိုလိုက်တာပါ။လိုအပ်တဲ့ဥပဒေကြမ်းတွေကိုဒီကြားထဲအတည်ပြုနိုင်မယ်ဆိုရင်လေဂျူ30ထက်ဆော်ပြီးနှုတ်ထွက်မယ်လို့စာရဲမှရေးသားထားပါတယ်။တကယ်လို့မေလ23ရက်နေ့မတိုင်ခင်ပါလီမန်မှာနှုတ်ထွက်ရေးသဘောတူညီချက်မရခဲ့ရင် EU ပါလီမန်ရွေးကောက်ပွဲတွေမှာဗြိတိန်ဝင်ပြိုင်ဖို့အရေးပေါ်အစီအစဉ်တွေလုပ်မယ်လို့ဝန်ကြီးချုပ်မေရဲ့စာရဲမှရေးသားထားပါတယ်။မေလ23ကနေ26ရက်နေ့အထိ EU ပါလီမန်ရွေးကောက်ပွဲတွေရှိတာမို့တကယ်လို့ဗြိတိန်နိုင်ငံကနှုတ်မထွက်သေးဘူးဆိုရင်ရွေးကောက်ပွဲမှာပါဝင်ဖို့ EU ကလိုလားနေတာပါ။ဗြိတိန်နှုတ်ထွက်ဖို့အရင်သတ်မှတ်ထားတဲ့မတ်လ29ရက်အစဧပြီလ22ရက်နေ့ကိုနောက်ဆုတ်ပေးဖို့ EU ခေါင်းဆောင်တွေပြီးခဲ့တဲ့လကသဘောတူထားပြီးသားဖြစ်ပါတယ်။ EU နဲ့ဗြိတိန်အစိုးရကြားသဘောတူထားတဲ့နှုတ်ထွက်ရေးဆိုင်ရာသဘောတူညီချက်တွေကိုဗြိတိန်ပါလီမန်ကထောက်ခံမှဧပြီလ22ရက်နေ့ကိုနောက်ဆုတ်မယ်ဆိုတဲ့ကန့်သတ်ချက်နဲ့သဘောတူခဲ့တာပါ။ဒါပေမဲ့ဒီသဘောတူညီချက်တွေပေါ်ပါလီမန်မှာခုချိန်ထိထောက်ခံမှုမရသေးပါဘူး။နှုတ်ထွက်ရေးဆိုင်ရာသဘောတူညီမှုရနိုင်တဲ့အစီအစဉ်တွေကိုဗြိတိန်နိုင်ငံမှာပြင်ဆင်ဖို့အတွက်တစ်နှစ်အချိန်ယူသင့်တယ်လို့ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တော့ခ်ကတော့အကြံပြုထားပါတယ်။ဗြိတိန်ဝန်ကြီးချုပ်တောင်းဆိုထားတဲ့အတိုင်းနှုတ်ထွက်ရက်နောက်ဆုတ်ပေးမလားဆိုတာကို EU ခေါင်းဆောင်တွေသဘောတူဆုံးဖြတ်ရမှာဖြစ်ပါတယ်ရှင်
။အီသီယိုးပီးယားလေယောင်လိုင်းကလေပြီးခဲ့တဲ့လတည်းပြစ်ချခဲ့ရမှာလင်းကိုဆက်ရက်မတော်အောင်ထိပ်ပြီးတဲ့စနစ်မှာပါတဲ့အာယုံခံဆက်ပစ္စည်းချွေယူမှုနဲ့ဆက်နွယ်နေကြောင်းဘုံရင်ကုမ္ပဏီကဝန်ခံပြောဆိုလိုက်ပါတယ်။လူပေါင်း159ယောက်သေဆုံးရတဲ့လင်းရင်ပြစ်ချမှုနဲ့ပတ်သက်လို့အီသီယိုးပီးယားစုံစမ်းစစ်ဆေးသူတွေကကနေဦးတွေ့ရှိချက်တွေထုတ်ပြန်လာတော့လင်းရင်ဆက်တင်ထွက်ခွာပြီးမကြခင်မှာပဲလင်းမိုးတွေထိန်းချုပ်ဖို့ကြိုးပမ်းနေတဲ့ကြားကဆက်ရက်မတော်အောင်ထိပ်ပြီးတဲ့စနစ်ကလင်းရင်ကိုအချင်းချင်းခေါက်ဆိုင်ထိုးချတဲ့အဖြစ်ဖြစ်ခဲ့တဲ့အကြောင်းဖော်ပြထားတာပါ။ဘ Boeing company ရဲ့ landing jet အားလုံးကို လေယာဉ်မှု တွေ အချင်းချင်း လိုက်နက် ဆွဲပေးမဲ့ 737 Max 8 မျိုးစား လေယာဉ်ကို ထိမရ ဖြစ် ခဲ့ရတယ် လို့လည်း Ethiopia သတင်းဥပစာရေးဝန်ကြီးက ပြောပါတယ် ခနဲဥဆောင်နဲ့ တွေ့ရှိ ချက်တွေ အရ လေယာဉ် ဆက်ရက် မတော့ ထိမ့်ပြည့်တဲ့ စနစ်မှာ ပါတဲ့ အာယုံခံ စစ်ပစ္စည်း ချွေးယုံမှုဟာ ပြီးခဲ့တဲ့ အောက်တိုဘာ လတည်း Java ပင်လယ်မှာ ဖြစ်ချပြီး လူပေါင်း 189 ယောက် သေဆုံးရတဲ့ Indonesia နိုင်ငံက Lion Air လေယာဉ်ရဲ့ 737 Max 8 မျိုးစား လေယာဉ်ရဲ့ ဖြစ်ရတယ်လဲ တထက်ထက်နီးပါး တူနေပါတယ် Boeing Company အမှုဆောင်ရရှိချုပ် Dennis Mellenbach ကတော့ သေဆုံးသွားသူတွေအတွက် Warner's ကပြောကြားလိုက်ပြီး ရန်ဆိုင်ထားတဲ့ Max 6 မျိုးစားလေယာဉ်တွေမှာ software တစ်တီ အစားထိုးတက်ဆင်ပြီးစီးသွားရင် ပြဿနာတွေပြည်လည်သွားနိုင်တဲ့အကြောင်းပြောဆိုထားတာပါ
Saudi Arabia နိုင်ငံမှာ Saudi နယ်ပေါ် American နိုင်ငံသား 2 ယောက်အပါအဝင် 8 ယောက်ကိုဖမ်းဆီးလိုက်ပါတယ် ဖမ်းဆီးခံရသူတွေထဲမှာ ကိုယ်ဝန်ဆောင်အမျိုးသမီးတစ်ယောက်နဲ့ အမျိုးသား 9 ယောက်ပါတယ်လို့ AP သတင်းကပြောပါတယ် သူတို့အားလုံးဟာ Saudi Arabia မှာ အမျိုးသမီးအခွင့်အရေးထောက်ခံသူတွေကိုအားပေးသူတွေဖြစ်ပါတယ် နိုင်ငံထဲမှာဒီပြုပြင်ပြောင်းလဲမှုတွေလို့ဖို့ထုတ်ဖော်ပြောကြားတဲ့စာရေးဆရာဘလော့ဂါတွေဖြစ်ကြတယ်လို့ London အခြေစိုက် ALQSD အဖွဲ့ကပြောပါတယ် သူတို့အားလုံးကြားသာရင်းနှီးကအဖန်ခံခဲ့ကြရတာပါ Saudi နယ်ပေါ် American နိုင်ငံသား Badr El-Ibrahim ကဆရာဝန်စာရေးဆရာဖြစ်ပါတယ် နောက်ထပ်ဖန်ခံရတဲ့ Saudi နယ်ပေါ် American နိုင်ငံသား Salah El-Haidar ရဲ့သား Aziza El-Yusuf ဟာလွန်ခဲ့တဲ့ တစ်နှစ်နီးပါးကထောင်ကျနေတဲ့တက်ကြွလှုပ်ရှားသူဖြစ်ပါတယ် Aziza El-Yusuf နဲ့အတူထောင်ချခံရတဲ့အမျိုးသမီး10ယောက်ဟာနှိပ်စက်ခံရလိမ့်ပိုင်းဆိုင်ရာနိုင်ထက်စီးနှင်းလုခံရရတဲ့ဆိုတဲ့ဆက်ဆွဲချက်တွေလည်းထွက်ပေါ်နေပါတယ် တူရကီနိုင်ငံကဆာဒီကောင်ဆယ်ဝင်ရုံးထဲမှာတရင်တော်ဂျမကရှိုဂျီပြီးခဲ့တဲ့အောက်တိုဘာလကအသက်ခံခဲ့ရပြီးတဲ့နောက်ပိုင်းအာနာပိုင်တွေအပေါ်ဝေဖန်သူတွေကိုပထမဆုံးနှိမ်နှင်းဖမ်းဆီးမှုဖြစ်တယ်လို့လေးလာသူတွေကပြောနေကြပါတယ်
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 နာရီကနေ 10:00 နာရီထိ9.19 kHz 15653ည 9.25 kHz 11803ည 9.32 kHz 9335နဲ့ပထမနာရီဝက်မှာ 9.19 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်မြန်မာဘာသာအစီအစဉ်ရဲ့ဟုတ်ကြနေညဘက်တိုင်းကိုဆက်လက်ကြီးညာနေပါတယ်လက်နက်ကန်ပြစ်ကတ်တွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မှာမြန်မာစစ်တပ်ရဲ့ပြစ်ခတ်မှုကြောင့်အရက်သားတွေထိခိုက်ဒိချေခဲ့ရတဲ့အပေါ်ကုလသမဂ္ဂကပြစ်တင်ရှုတ်ချလိုက်ပါတယ
် On the evening of the 3rd of April this week two military helicopters flew over a village tract in south Butidong township and fired on
ဦးရောင်မြို့နယ်မှာဧပြီလ3ရက်နေ့ညနေခင်းမှာစစ်ရဲရဲနှစ်စင်းရဲ့ပြစ်ခတ်မှုကြောင့်လေကွင်းထဲမှာနွားရည်နဲ့တူရှိနေတဲ့အရသာ9ယောက်ထဲမှာတည်ဆုံးပြီး18ယောက်ထိရိုက်ဒဏ်ရာရတဲ့အကြောင်းနဲ့ပြစ်ခတ်မှုဖြစ်ခဲ့တဲ့နေရာမကြသေးရင်ရတွေတုန်းကလူဝင်ကြေးအကြီးကြီးပြောင်းရွှေ့ထွက်ခွာခဲ့ကြရတဲ့နေမည်တစ်ခုဖြစ်တဲ့အကြောင်းနဲ့ကုလသမဂ္ဂလူ့ကိုယ်ရေးဆိုင်ရာကော်မရှင်နာမင်းကြီးယုံပြောခွင့်ရသူရော်ဗင်နာရှန်ဒါစနီကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကကုလသမဂ္ဂရုံးချုပ်သတင်းစာရှင်းလင်းပွဲမှာဒီနေ့ပဲပြောလိုက်တာပါကုလသမဂ္ဂလူ့ကိုယ်ရေးယုံကရရှိထားတဲ့သတင်းတွေအရတိုက်ပွဲတွေကြောင့်မလ25ရက်နေ့ကနေ30ရက်နေ့ထိပူးစည်းတော်နဲ့ရသေးတော်ကားလမ်းတစ်လျှောက်ကရွာတွေမှာရှိတဲ့လူဝင်ကြေး4000လောက်နေရာဆုံးခွာခဲ့ရကြောင်းလည်းဖော်ပြထားပါတယ်မြန်မာစစ်တပ်နဲ့ရခိုင်နဲ့နိုင်ငံတပ်ဖွဲ့အေအေတို့ကြားတိုက်ပွဲတွေကြောင့်ရခိုင်နဲ့ချင်းပြည်နယ်အတွင်းကဒေသခံတွေအားလုံးဒုက္ခရောက်နေတဲ့အတွက်တိုက်ခိုက်မှုတွေအများဆုံးရဆိုင်မှုလည်းတိုက်တွန်းထားတာပါတမလကဝေးဦးစီးချုပ်ရုံးရဲ့ဒီသတင်းပတ်သက်ထုတ်ပြန်ချက်မှာတော့မြန်မာတမလကအကြမ်းဖက်တောင်းကျမ်းသူဖြစ်သုံးလုံးဖော်ပြထားတဲ့အေအေနဲ့နိုင်ငံဖွဲ့ကိုနှိမ်နင်းရမှာအတူရှိနေတဲ့ရွာသားတွေတိုက်ဆုံးနေတာဖြစ်တဲ့အကြောင်းဖော်ပြထားတာပါကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာကော်မရှင်နာမင်းကြီးရုံးရဲ့ကြေညာချက်မှာတော့လုံခဲ့တဲ့နှစ်တွေအတွင်းအရသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်တာဝန်ခံမှုရှိသည့်နိုင်ငံတကာတာဝန်ကအရှိန်မြှင့်ကြိုးပမ်းနေရင်မှာမြန်မာစစ်တပ်ကနောက်ထပ်တိုက်ခိုက်မှုတွေကျူးလွန်နေတဲ့အကြောင်းဖော်ပြထားပါတယ်2019ဩဂုတ်လတည်းတုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့ ARSA ဝန်ကြီးဆွေးနွေးပွဲကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းတဲ့စစ်ဆင်ရေးတွေမှာလူခွင့်ရေးချုပ်ဖောက်မှုတွေအကြီးကျယ်ကျူးလွန်ခဲ့တဲ့အကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာအသံဝင်ကဆွဆွဲထားပါမြန်မာစစ်တပ်နဲ့ဆွေးနွေးတော့လူဝင်ကြားဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားသလိုနိုင်ငံတကာကဆွဆွဲနေသလိုလူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်တာမရှိကြောင်းငြင်းဆန်ထားပြီးကျူးလွန်သူတွေကိုအရေးယူလာရရှိတယ်လို့လည်းပြောဆိုထားပါတယ်
။ရာသီဥတုပြောင်းလဲမှုကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံမှာကလေးငယ်19တန်းဒါမှမဟုတ် 18 နှစ်ယောက်ကလေးငယ်3ဖို့တပုံရဲ့အနာဒတ်ကတ်ကိုချင်းချောက်နေတယ်လို့ကုလသမဂ္ဂကလေးငယ်များကာကွယ်စောင့်ရှောက်ရေးအဖွဲ့ UNICEF ကပြောကြားလိုက်ပါတယ်။ မုံတိုင်းတံခံရတဲ့ဘင်္ဂလားပင်လယ်အော်ကန်ယိုရာဒေသတစ်ချောင်းနဲ့နိုင်ငံမြောက်ပိုင်းကရေကြီးတဲ့ဒဏ်မိုးခေါင်ရေရှားတဲ့ဒဏ်တွေကိုခံရလေ့ရှိတဲ့ဒေသတွေမှာနေထိုင်နေကြတဲ့ကလေးငယ်တန်းတဲ့ချီရဲ့အနာဂတ်ဟာစိုးရိမ်စရာဖြစ်တယ်လို့ UNICEF ရဲ့အစီရင်ခံစာမှာမိမောင်းထိုးပြထားပါတယ်။တဘာဝဘေးဒဏ်တွေအများဆုံးခံရနိုင်တဲ့ကလေးငယ်တန်း20နီးပါးမှာရိုဟင်ဂျာဒုက္ခသည်ကလေးငယ်9သိန်းနီးပါးလည်းပါဝင်ပါတယ်။ရာသီဥတုပြောင်းလဲမှုဒဏ်ကကလေးငယ်တွေရဲ့ဘဝအပေါ်တိုက်ရိုက်တက်ရောက်မှုရှိနိုင်ပြီးအထူးသဖြင့်ဆင်းရဲတဲ့ကလေးတွေမှာဆိုးကျိုးတက်ရောက်မှုအန္တရာယ်အများဆုံးဖြစ်တယ်လို့အစီရင်ခံစာရေးသားသူဆိုင်မန်အင်ဂရမ်ကပြောပါတယ်
။တောင်အမေရိကနဲ့ကာရီဘီယံဒေသတွေမှာဗင်နီဇွဲလားနိုင်ငံကခံမှန်းကြီးကလေးပေါင်းတစ်သန်းတစ်သိန်းလောက်ဟာကာဝင်ဆက်ရှောက်မှုနဲ့အခြေခံဝန်ဆောင်မှုတွေလိုအပ်လိမ့်မယ်လို့ကုလသမဂ္ဂကလေးမြတ်ရဲ့ဘုံငွေဖွဲ့ UNICEF ကပြောလိုက်ပါရဲ့။ခံမှန်းကြီးလူစည်းမှာတော့ဗင်နီဇွဲလားနိုင်ငံကဆုံးခွာထွက်ပြေးသူတွေနေရပြန်လာသူတွေတခြားနိုင်ငံတွေမှာခိုလုံနေသူတွေပါဝင်တယ်လို့လည်းပြောပါရဲ့။တခြားနိုင်ငံတွေမှာရောက်နေပြီးမဖြစ်မနေလိုအပ်တဲ့ကာဝင်မှုတွေ၊ကျန်းမာရေးဆက်ရှောက်မှုတွေနဲ့ပညာရေးလိုအပ်ချက်တွေရှိနေတဲ့ကလေး9သိန်းလောက်ပြင်အခုနောက်ထပ်တိုးလာတဲ့အရေးအတွက်ဖြစ်ကြောင်းလည်းဒီနေ့ထုတ်ပြန်တဲ့ UNICEF ကြေညာချက်မှာဖော်ပြထားတာပါ။နိုင်ငံရေးစီးပွားရေးပြဿနာတွေကြောင့်ဗင်နီဇွဲလားနိုင်ငံသားတွေတိုက်ပွဲကိုဆုတ်ခွာထွက်ပြေးနေတဲ့အတွက်ဒီနေ့ထက်မှလူပေါင်း၄သန်း9သိန်းလောက်ဟာအကူအညီတွေလိုအပ်နိုင်တယ်လို့လည်း UNICEF နဲ့စံတော်မှုအကူအညီပေးရေးလုပ်ငန်းတွေမှာလက်တွဲဆောင်ရွက်နေကြတဲ့ဘရာဇီး၊ကိုလံဘီယာ၊အီကွေဒေါ၊ဂွာယာနာ၊ပနမာ၊ပေရူ၊ထရီနီတက်နဲ့တိုဘက်ကိုစတဲ့ဒေသတွေနိုင်ငံတွေကပြောဆိုထားကြပါရဲ့။
ကမ္ဘာပေါ်မှာအမျိုးသမီးတွေဟာအမျိုးသားတွေထက်ကိုအသက်၄တသမ၄နှစ်ပိုရှိတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောကြားလိုက်ပါတယ်။ WHO ရဲ့2019ခုနှစ်အတွက်ကိန်းဂဏန်းတွေခြုံငုံသုံးသပ်ချက်အရအမျိုးသမီးတွေဟာအမျိုးသားတွေထက်ကျန်းမာရေးပိုပြီးဂရုစိုက်ပြီးတော့လိုအပ်တဲ့ကုသမှုကိုခံယူကြတဲ့အတွက်အသက်ပိုရှိကြတယ်လို့ပြောပါတယ်။အမျိုးသမီးတွေကအသက်ပိုရှိတယ်ဆိုပေမဲ့လည်းဒီအမျိုးသမီးတွေရဲ့တက်တန်းကတော့တိတိတတ်တာကျဆင်းသွားပါတယ်။အထူးကကကိုဝင်ဆောင်ချိန်သေဆုံးမှုနဲ့မိခင်မှာသေဆုံးမှုတို့ကြောင့်ဖြစ်တယ်လို့ WHO ကပြောပါတယ်။သေဆုံးတဲ့အဓိကအကြောင်းရင်းပေါင်း40မှာအမျိုးသားတွေကအမျိုးသမီးတွေထက်ကိုသေဆုံးကြရတဲ့အကြောင်းရင်းပိုများပြီးတော့အကြောင်း33မျိုးနဲ့သေဆုံးနိုင်ခြေပိုများတယ်လို့သုံးသပ်ပါတယ်။ဥပမာဆစ်လိတ်အရက်တောက်လို့သေဆုံးနိုင်ခြေအမျိုးသားတွေမှာပိုများပါတယ်။ကိုကိုကိုတက်တည်တဲ့နှုံးမှလည်းအမျိုးသားကအမျိုးသမီးထက်85ရာခိုင်နှုံးပိုများပါတယ်ရှင
်။ဒီကနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆူမြင့်မွန်တို့ပြောပြပေးခဲ့တာပါ။ VOA ကနေအခုထုတ်လွှင့်နေတဲ့ Radio Season တွေကို VOA ရဲ့ Internet ဆာမျက်နှာ burmese.voenews.com ကနေတိုက်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။ဒီကနေ့မနေ့မှဘူးတီတောင်မြို့နယ်မြောက်ပိုင်းဝနဲ့ယုံကြည်ရွာအနီးမှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့ရခိုင်လက်နက်ကိုင်အဖွဲ့တာဝန်ရှိသူတွေကပြောပါတယ်။စစ်ရေးတင်းမာနေတဲ့ရခိုင်ပြည်နယ်ဘက်ကအခြေအနေတွေကို VOE မြန်မာပိုင်းသတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါရဲ့ရှင်
။ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်မြောက်ပိုင်းဝနဲ့ယုံကြည်ရွာတွင်မှမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်အေအေဖွဲ့တို့ဒီမနေ့မှတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်။ဒီမနေ့မှာတော့ဘူးတီတောင်မြို့နယ်မြောက်ပိုင်းကတော့ဒီဝနဲ့ယုံကြည်မှာတိုက်ပွဲဖြစ်ပွားခဲ့တာရှိတယ်။အဲဒီတိုက်ပွဲကတော့ဒလလေးပြင်းထန်တာနဲ့ဖြစ်ခဲ့တယ်။ရန်သူဘက်ကနေပြီးတော့စေဦးထက်အထက်ကျဆုံးတာရှိတယ်။အော်ရန်သူကြီးကနေပြီးတော့ RPG တလက်ပါဝင်ပေါ့နော်လက်လက်ခြေလက်သိသိရမိထားတာရှိတယ်။နောက်60မမဘုံကြီးတွေနောက်ဒီအခြားအဖြစ်အပေါင်းဆောင်ပစ္စည်းတွေဆိုတော့အဲ့ဒါတွေသိသိရမိထားတာရှိတယ်ဗျ။
ဒီကနေ့ဖြစ်ပေါ်တဲ့ဝနဲ့ယုံတိုက်ပွဲမှာတပ်မတော်ဘက်ကထိခိုက်မှုများပြားတယ်လို့အေအေဘက်ကပြောဆိုထားပြီးဒါကိုတိကျတည်ပြုနိုင်ခြင်းတော့မရှိသေးပါဘူး။တပ်မတော်သတင်းမှန်ထုတ်ပြန်ရေးဖွဲ့အတွင်းရေးမှူးကအချင်းချင်းဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရရှိခဲ့ပါဘူး။ဒါပေမဲ့ဧပြီလ3ရက်နေ့ကဖြစ်ရတဲ့ပတ်သက်လို့ကတော့ဘူတီတော်မြို့နယ်စိုင်းတင်ချောင်းကြီးအေအေဘက်ကိုတပ်မတော်ဘက်ကနှိမ်နှင်းရမှာ၎င်းတို့နဲ့အတူရှိနေတဲ့တရက်ပြင်းတရှူချောင်းကျင်းတောင်ထိတ်တူပေါက်နဲ့ဘုံညိုလက်ကျေးရွာကမွတ်စလင်ရွာသား6ဦးသေဆုံးခဲ့ပြီးကိုယ်သိကတန်ရာရရှိခဲ့လို့စေဝါကုသပေးနေတယ်ဆိုပြီးတပ်မတော်ကနေမနေ့ညနေပိုင်းမှာသတင်းထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့ဒီအဖြစ်အပျက်ကိုကိုယ်တန်ကြုံတွေ့ရသူထိတ်တူပေါက်ကျေးရွာသားတို့ကတော့ဝါခုတ်စကမ်းမှာပယ်လက်နဲ့ကန်ဖွဲမရှိပဲပြစ်ခတ်ခံရတာဖြစ်ကြောင်းအခုလို့ပြောပါတယ
်။မဟုတ်ပါဘူးသူပြောကြတာကအားမဟုတ်ပါဘူး။အဲ့လေနဲ့တက်တာကလည်းနဲ့တက်တာပါရမကကြက်လို့မရှိဘူးသူအလုံးစမတက်တာလုံးစမတရှိနေတယ်။ဒါမှမဟုတ်နေရာကိုရကြလို့ရှိဘူး၆ရောင်လို့ပြောဆိုရတယ်အဲ့တော့ခေလျောင်းလို့တဲစေးလို့မှတင်ထားတယ်။အခုပဏာရရလို့အရောတနည်းဆိုရတယ်ဒီကိစ္စတွေကမှပါ
ကြည့်တဲ့တန်ရာရရှိသူ14ဦးနဲ့ကဒီမနေ့မှာတန်ရာရထိတ်တူပေါက်ကျေးရွာသားတို့ထပ်မံစုံမသွားပြီလို့လဲသူကဆိုပါတယ်။ရခိုင်တပ်မတော်ပြန်ကြားရေးတာဝန်ခံခိုင်တူခါကလည်းစိုင်းတင်ချောင်းဘက်မှာတပ်မတော်နဲ့တိုက်ပွဲဖြစ်ပွားခဲ့တာမရှိဘူးလို့လည်းပြောပါတယ်
။စိုင်းတင်ချောင်းတစ်ချောင်းပေါ့နော်။အဲ့ဒီမှာတော့ကျွန်တော်တို့နဲ့ဒီရခိုင်တိုက်ပွဲဖြစ်ပွားတာလည်းမရှိဘူး။ တယ်ဒါမှမဟုတ်ဒီကဘက်ကနေပြီးတော့အဲ့ဒီသူတို့မတင်ခါတဲ့တောင်တန်းတွေပေါ့နော်အဲ့ဒီဟိုချောင်းတွေတောင်တွေအကုန်လုံးလိုက်ပြီးတော့အဲ့ဒီမှာဟယ်လီကော်ပတာပေါ်ကနေပြီးတော့ရန်တန်းပြီးတော့ပြစ်ခတ်တာကျွန်တော်တို့လည်းတိုက်ပွဲဖြစ်တာလုံးဝမရှိဘူ
းဆိုင်တင်ချောင်းသေးတာတွင်ပြစ်ခတ်မှုကြောင့်မင်းလာကိုင်းကြီးရွာကမျိုးသမီးတွေနဲ့ကလင်းငယ်တွေဟာပူတီတောင်မြို့သူထမယုံကျောင်းမှာထွက်ပြေးခိုလုံလာတယ်လို့အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးမောင်ကျော်ဆန်ကပြောပါတယ
်အဲ့ဒီတိုက်ပွဲကြောင့်ဆောင်လာတယ်မင်းလာကိုင်းက3ခုကျော်လောက်ပြေးလာတယ်ဒီကလေးတွေတိုင်ကြပြီးတော့ဖယ်ပြေးလာတာ
မလ23ရက်နေ့တုန်းကလည်းပူတီတောင်မြို့နယ်စီတောင်ရွာတွင်မှလက်နက်ကြီးလက်နက်ငယ်တွေနဲ့ပြစ်ခတ်ခံရမှုကြောင့်ရွာသား5ဦးသေဆုံးပြီး20ကျော်ဒဏ်ရာရရှိခဲ့ပါတယ်ဒီပြစ်ခတ်မှုဟာတပ်မတော်ကလည်းရွာကိုဝိုင်းပပြစ်ခတ်ခဲ့တယ်လို့ရွာသားတွေပြောဆိုနေပေမဲ့မြန်မာတပ်မတော်ဘက်ကတော့ရခိုင်တပ်မတော်အီအီနဲ့တိုက်ပွဲဖြစ်ပွားခဲ့တဲ့ဖြစ်စဉ်ကြောင့်လို့ပြောဆိုခဲ့တယ်လို့စီတောင်ရွာတွင်တပ်မတော်နဲ့တိုက်ပွဲဖြစ်ပွားမှုမရှိဘူးလို့အီအီဘက်ကတော့ငြင်းဆိုထားပါတယ်ရခိုင်ပြည်နယ်မှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်တို့ကြားတိုက်ပွဲတွေနေ့စဉ်နဲ့မျှဖြစ်ပွားလာနေတယ်လို့အကြသားတွေပေါ်မှာပြည်မသာတိုက်ခိုက်မှုဖြစ်စဉ်တွေတိုးပွားလာနေတဲ့အတွက်တိုက်ပွဲဖြစ်ပွားရာဒေသတွင်ပြည်သူတွေရဲ့လုံခြုံရေးချင်နေရလဲစိုးရိမ်စရာအနေထားမှာဖြစ်နေပါတယ်ခင်ဗျာ
ကိုနိုင်ကိုရင်သတင်းပေးပို့ထားတာပါအခုဆက်ပြီးတော့ရှမ်းပြည်နယ်ဘက်ကစစ်ဘေးရှောင်တွေအကြောင်းသတင်းလွှာကိုနားဆင်ကြအောင်ပါရှင်ရှမ်းမြောက်ဒေသစစ်ရှောင်စခန်းတချို့မှာနေရပြန်ဖို့စီရင်ပေးထားသူတွေရှိနေပေမဲ့တကယ်တမ်းနေရပြန်ပြီးအခြေပြန်ချဖို့ကတော့အစိန်ခေါ်မှုတွေရှိနေပါတယ်မဲမြေလုံခြုံမှုမရှိနိုင်တယ်လို့လက်ရှိအစိုးရအကောင့်ထဲပေါ်နေတဲ့မြေလွတ်မြေရိုင်းဥပဒေနဲ့မြေယာသိမ်းဆည်းအရေးယူမှုတွေဖြစ်လာမှာကိုလည်းစိုးရိမ်မှုတွေရှိနေကြပါတယ်နေရပြန်စစ်ဆောင်တွေရင်ဆိုင်နေရတဲ့အခက်အခဲတွေအကြောင်းကိုကိုစော်ထက်ကသတင်းပေးပို့ထားပါရဲ့ရှင်
။စစ်ဘေးရှောင်900ကျော်ရှိရဲ့ရှမ်းမြောက်ပိုင်းနန်းခမ်းမြို့ပန်းလုံး KPC စစ်ဆောင်စခန်းကအိမ်နောက်စု100လောက်ကအခုအပီလာတတိယပတ်မှာနေရပြန်ဖို့အစိုးရကိုအကြောင်းကြားထားပေမယ့်အဲ့ဒီလူကြီးရဲ့ထွက်လောက်ရဲ့နေအိမ်ကပျက်စီးနေရကြောင်းနေရပြန်ဖို့အခက်အခဲဖြစ်နေကြောင်းနန်းခမ်းပန်လုံးစစ်ဆောင်စခန်းတောင်းဝန်ခံဦးစော်ကွန်က VOE ကိုပြောပါတယ
်လက်ရှိမှာဘယ်သူမှမပြန်သေးဘူးသူတို့တရားဒီမှာထွက်ပြေးလာတယ်လေးငါးမိနစ်လောက်ရှိပြီဆိုတော့စုံပုတ်ပြင်မဲ့ဆွေးသွားတဲ့ပုံစံမျိုးပေါ့နော်ဟောဖန်နဲ့အဖွဲ့အစည်းတွေကတော့ကျွန်တော်တို့တော့လက်ရှိမှာတော့မရှိသေးဘူးပေါ့နော်ဒါပေမဲ့ဒီတော့တင်ပြရမှာပဲ
သူတို့နေရဒေသမှာတိုင်းရင်းသားလက်နက်ကိုင်တချို့နဲ့တပ်မတော်ကယူထားတဲ့နေရာတွေလည်းရှိနေပြီးမြေလုံးမြေရိုင်းဥပဒေကလည်းစပြီးအသက်ဝင်နေပြီလို့ပြောလို့ရတဲ့အတွက်သူတို့အတွက်နေရပြန်ဖို့အခက်အခဲဖြစ်နေရလို့ရှမ်းပြည်နယ်ကုတ်ခိုင်မြို့စစ်ဆောင်စခန်းကဒေါ်လက်ရှိခွန်ကပြောပါတယ
်ဒီမြေလုံးမြေရိုင်းနဲ့ပတ်သက်ပြီးမှကျမတို့အတွက်အများကြီးထောက်ကြတော့ဖြစ်နေတယ်ဘာကြောင့်ဆိုကျမတို့ကပြန်ဖို့ဆိုတာကလည်းကျမတို့ပောက်ဝင်းကျင်းမှာတနတ်တန်နဲ့ကြားနေတဲ့တိုက်ပွဲတွေဖြစ်နေသေးတယ်ဒီအစိုးရကဒီမြေလုံးမြေရိုင်းဥပဒေကပြန်ချက်လာတော့အဲ့နေရာဟောင်းတွေကိုအစိုးရကတင်းသွားမှာကိုလည်းကျမတို့ကစိုးရိမ်တယ်ဒီရင်ပြန်ဖို့ဆိုတာလည်းခက်ခဲရအများကြီးရှိတယ်ဆိုတာတော့အဲကျမကူတည်းကလည်းဒီ ITD ကဆိုတော့အဲ့ဒါတော့အဲသူတို့အတွက်ခက်ခဲဖြစ်တယ်လို့တော့ကျမသိနေတာပေါ့ဆရာ
မြေလို့မြေရိုင်းဥပဒေအသေးအရာဆိုရင်မြမတနင်္ဂနွေလုံးမှာရှိရဲ့မြေလို့မြေရိုင်းပေါ်မှာစိုက်ပျိုးနေတဲ့သူတွေဒီမြေကိုဆက်ပြီးလုပ်ကင်ခွင့်ရဖို့အစိုးရစီကိုပြီးခဲ့တဲ့မတ်လ17ရက်မှာနောက်ဆုံးလျှောက်ထားရမှာပါဒါပေမဲ့လည်းစစ်ဘေးဒုက္ခရရှိနေတဲ့နေရာတွေမှာတော့အဲ့ဒီတမတ်ချက်နဲ့အညီမြေယာမှတ်ပုံတင်ဖို့ဆိုတာမဖြစ်နိုင်တာကြောင့်ဒုက္ခသည်တွေအနေနဲ့သူတို့နေထိုင်ရာနေရာနဲ့စိုက်ပျိုးမှုတွေဆုံးရှုံးနိုင်တဲ့အခြေအနေရှိနေကြောင်းမြေယာကွန်ရက်အဖွဲ့အစည်းတွေကပြောပါတယ်။ရှမ်းမြောက်ကတချို့စစ်ဆောင်စခန်းတွေမှာတော့နေရပြန်တဲ့သူအနည်းငယ်ရှိသလိုစစ်ဆောင်စခန်းမှာသူတို့ရဲ့လိုအပ်ချက်တွေအတွက်အာမခံချက်ပိုရှိနေရကြောင်းမပြန်ကျင်တဲ့သူတွေလည်းရှိနေကြောင်းနမ်တူမျိုးနဲ့စစ်ဆောင်များကုညီရေးကော်မတီရဲ့ဒူဩဂထဦးဆိုင်ပါညာကပြောပါတယ်။
တချို့ကပြန်တယ်တချို့ကမပြန်ဘူး။တချို့ကလည်းဟိုဒီဘက်မှာလည်းနေရာမလွတ်ချင်ဘူး။ကိုယ်ရင်ပြောရင်တော့ဒီဘက်မှာထောက်ပံ့ကြေးတွေရနေတယ်။ဟိုပြန်သွားလို့ရှိရင်ထောက်ပံ့ကြေးရတော့မှာမဟုတ်ဘူးလေ။ဆက်လာလည်းပါမှာပေါ့။အဲ့ဒီဆက်မှာကိုပြီးစီဝါတုံးတဲ့မိသားစုတွေရှိတယ်။အဲ့ဒါမျိုးကြပြောလို့မပြန်ဘူး။ပြန်လို့ရှိရင်တော့ဘာသာဒီမျိုးစီဝါနဲ့ပတ်သက်ပြီးတော့လုံးဝဆက်မလုပ်ဘူးသူက။ဒါကြောင့်ကျွန်တော်ရှိမှဆိုမျိုးစီဝါနဲ့ပတ်သက်ပြီးတော့ဒီတော်ရရနေပြီးတော့မြို့ကိုဒါနေတဲ့ဟာတွေအများကြီးပဲ။အဲ့လိုနဲ့ကျွန်တော်တွေ့ရတယ်
အစိုးရအနေနဲ့စစ်ဆောင်တွေနေရပြန်ဖို့စီစဉ်သွားမယ်လို့ပြောပေမဲ့လက်တွေ့အခြေအနေမှာတော့သူတို့ရဲ့ဘဝအတွက်အမခံချက်နည်းနေသေးရလို့စစ်ဆောင်ရဲ့ကူညီပေးသူတွေကပြောပါတယ်2019ဇန်နဝါရီလောက်ကစခဲ့တဲ့ရှမ်းမြောက်ပိုင်းတိုက်ပွဲတွေကြောင်းနေရဆုံးသွားခဲ့ရတဲ့သူတွေဟာ11,000ကျော်လောက်ရှိခဲ့ပါတယ်
ကိုစောထက်ပါရှင်အခုဆက်ပြီးနားဆင်ရမယ့်သတင်းလွှာမှာတော့ကချင်ပြည်နယ်မနောကွင်းမှာငင်းချင်းစွာဆန္ဒထုတ်ဖော်ခြင်းစစ်တပ်ကိုအတရေဖျက်ခဲ့တဲ့ဆိုတဲ့ဆွဲချက်နဲ့ထောင်ချခံရတဲ့ကချင်ငင်းငယ်လှုပ်ရှားသူဒေါ်နံပူမြကြီးနာချင်းတောင်ကဒီကနေ့ပြန်လည်လွတ်မြောက်လာပြီးဖြစ်ပါတယ် တပြည်လုံးတိုင်းတာနဲ့ငြိမ်းချမ်းဖို့ဒီမိုကရေစီနိုင်ငံတစ်နိုင်ငံဖြစ်လာဖို့အပြောင်းလဲတွေဖြစ်ပေါ်လာဖို့ပြည်သူတွေအနေနဲ့ဝိုင်းဝန်းကြဖို့လွတ်လပ်စွာဆန္ဒဖော်ထုတ်ရဖို့လိုတယ်လို့အမေရိကန်တန်ယုံကချီးမြှင့်တဲ့အပြောင်းလဲအတွက်အမျိုးသမီးများစု Women of Change Awards ဆုရှင်ဒေါ်နန်ပူကပြန်လည်လွတ်မြောက်လာချိန်မှာပဲခုလိုတိုက်တွန်းပြောဆိုလိုက်ပါတယ်ဒေါ်နန်ပူနဲ့အတူထောင်ဒဏ်နဲ့ငွေဒဏ်ချခံလိုက်ရပြီးအခုချိန်ထိထောင်ချခံနေရဆဲကချင်ကောင်းဆောင်နှစ်ဦးအမှုသူတို့မှာအပြစ်မရှိကြောင်းပြည်ထောင်စုတရားလွှတ်တော်ယုံကနေတမရအထိဆက်ပြီးတော့အယူခံဝင်သွားမယ်လို့အကျိုးဆောင်ရှင်တွေကပြောပါတယ်အသေးစိတ်ကိုဆက်သွယ်မေးမြန်းထားတဲ့မတ်စုမွန်ကပြောပြပေးပါရှင်
ဟုတ်ပါတယ်ငြိမ်းချမ်းရေးပြည်တွင်းစစ်ရက်တက်ရေးနဲ့စစ်ဘေးသင့်ပြည်သူတွေလွတ်မြောက်ရေးငြိမ်းချမ်းစွာလမ်းလျှောက်ဆန္ဒပြခဲ့ကြတဲ့ကိုလုံဆောင်ဦးစော်ချက်နဲ့ဒေါ်နန်ပူတို့ကိုတက်မတော်ရဲ့ဂုံတိုက်ခါညှို့နှက်အောင်ဆန္ဒပြခဲ့ကြတဲ့ဆိုပြီးကချင်ပြည်နယ်မြစ်ကြီးနားတရားရုံးကနေပြီးခဲ့တဲ့ဒီဇင်ဘာလ9ရက်နေ့ကသူတို့ကိုထောင်ဒဏ်6လနဲ့ငွေဒဏ်5သိန်းချက်ချမှတ်လိုက်တာဖြစ်ပါတယ်အဲ့ဒီအထက်ကမှကချင်လူခွင့်လှုပ်ရှားသူဒေါ်နန်ပူကတော့စံမာရေးအခြေအနေဆိုးရွားတဲ့အတွက်သူ့ကိုပြစ်ဒဏ်ချမှတ်ထားတဲ့ထောင်6လအစားထောင်ဒဏ်4လပြည့်တဲ့ဒီကနေ့ဧပြီလ5ရက်နေ့မှာတော့မြစ်ကြီးနားအကျဉ်းောက်ကနေပြန်လည်လွတ်မြောက်လာတာဖြစ်ပါတယ်။တခိုင်းမျိုးလုံးအတိုင်းအတာနဲ့ငြိမ်းချမ်းဖို့ဒီမိုကရေစီနိုင်ငံတစ်ခုဖြစ်လာဖို့အပြောင်းလဲတွေဖြစ်လာဖို့ဆိုရင်တော့ပြည်သူတွေအနေနဲ့လွတ်လပ်စွာဆန္ဒထုတ်ဖော်ရဲကြဖို့ဝိုင်းဝန်းကြဖို့လိုတယ်လို့ပြန်လွတ်မြောက်လာချိန်မှာပဲဒေါ်နန်ပူကအခုလို VOA မြန်မာပိုင်းကိုပြောပါတယ
်။ကျမပါချင်တာတော့ကျမတို့မြန်မာနိုင်ငံအတွက်တော်လကောင်းကျမတို့ကချင်တိုင်းဒေသတိုင်းဒါများအတွက်တော်လကောင်းမင်းတိုင်းရရှိဖို့ရတဲ့ဈာမတန်တူမြတ်ကြီးဒီရရှိရတဲ့တပည့်ဖြစ်ပေါ်တော့နောက်တစ်ခုဒီမိုကရေစီနိုင်ငံဖြစ်လာဖို့ရံပဲဖြစ်ဖြစ်ကျွန်တော်ပြည်သူတွေအားလုံးဒီတကယ်ကြီး one လက်ဆောင်မှရမယ်တူတယောက်နဲ့တယောက်မယောက်နဲ့အမှန်တရားကိုပြောတဲ့အခါမှာအဲ့တယောက်မယောက်ကိုကြံခတ်မယ်အရင်ချမယ်အဲဆိုလို့ရှိရင်တော့ဘယ်တော့မှအောင်မမှာမဟုတ်ဘူးအဲ့ဒါကြောင့်ပြည်သူတွေအားလုံးကအဲလွတ်လပ်စွာချုပ်ဖို့ပြောဆိုကျေလို့ရတဲ့လေလိုအပ်တဲ့လူလာစာချုပ်ဖို့ပြောဆိုဖို့ငံတရားဘက်မှာရက်စီပုံရတဲ့အဲလိုအပ်တဲ့ပြည်သူလူထုတွေမဟုတ်ပဲနဲ့အခုလက်ရှိအာဏာရနေတဲ့ NLD အစိုးရကိုသတ်မတော်ပြီးတော့တိုင်းရလက်နဲ့ကိုင်ရောအကုန်လုံးကမြန်မာပြည်ကိုအမြင့်ဆုံးပေါ်ဆောင်ဖို့လိုအပ်တယ်ဆိုတာလည်းကျွန်တော်ဆွေးနွေးပါတ
ယ်။မြန်မာနိုင်ငံရဲ့အပြောင်းအလဲအတွက်အမျိုးသမီးများစု Women of Change Award ငြိမ်းချမ်းရေးအတွက်လှူရှားသူဒေါ်နန်ပူကိုအမေရိကန်တန်ယုံကချီးမြှင့်ခဲ့ပြီးတော့ပြီးခဲ့တဲ့မတ်လ18ရက်နေ့ကပဲဂုဏ်ပြုခမ်းနားနဲ့ဆုပေးတဲ့အခါကိုဒေါ်နန်ပူထောင်ချနေတဲ့အတွက်သူ့ရဲ့ဖခင်ကြီး UN ဘောင်တော်ကတမိကိုစားလက်ခံရယူခဲ့ပါတယ်။အခုလိုမျိုးသူ့ကိုအပြောင်းအလဲအတွက်အမျိုးသမီးများစုကိုအမေရိကန်တန်ယုံကချီးမြှင့်တဲ့အတွက်ကျေးဇူးတင်စကားပြောရင်းနဲ့သူမအနေနဲ့ငြိမ်းချမ်းမှာအမျိုးသမီးတွေပါဝင်မှုကြားမှဒန်းတူညီမရေးအတွက်လှုပ်တဲ့လှုပ်ထိုက်တာတွေကိုဆက်လုပ်သွားမှာဖြစ်တယ်လို့ဒေါ်နန်ဘူကအခုလိုပြောပါတယ
်။ကျမဆုရရှိတဲ့အတွက်ကျမကိုချီးမြှင့်တဲ့အတွက်ကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်။ဆက်လက်ပြီးကျမလှုပ်တင်လှုပ်ထိုက်တဲ့ကျမရဲ့ဆက်ပြီးတော့မှဒီကြားမှဒန်းတူညီမရေးရင်းနှီးပေါ်ဆောင်မှုမှာအမျိုးသမီးတွေ30ခန်းလုံးပါဝင်နေတဲ့ဆုံးဖြတ်ချက်ချရတဲ့ခန်းကဏ္ဍမှာအမျိုးသမီးတွေအများဆုံး30ခန်းလုံးပါဝင်ပြီးကိစ္စတွေဆက်လုပ်သွားမယ်။အချိန်ထဲမှာပဲစစ်ပွဲကြောင့်တိုက်ပွဲကြောင့်ငြိမ်းချမ်းမှုမရရှိတဲ့အတွက်ကြောင့်မလို့ဒုက္ခဆင်းရဲခံနေရတဲ့ပြည်သူလူထုတွေရဲ့အသက်အိုးအိမ်စည်းစိမ်ပေါ်မှာပြီးတော့မှငြိမ်းချမ်းပေါ်ဆောင်ဖို့အတွက်လိုအပ်တဲ့ပြည်သူလူထုဘက်ကိုရက်တည်ပြီးတော့မှလုပ်တင်နေဆိုတာကိုပဲကျွန်မပြောချင်ပါတယ်ရှင်ဟုတ်ကဲ့
ဒီကနေ့ဒေါ်နန်ပူလွမြောက်လာပေမဲ့လို့သူမနဲ့အတူအမှုရဲတွေအဖြစ်နဲ့မြစ်ကြီးနားအကျဉ်းောက်မှာထောင်နဲ့ဆက်လက်ကြခံနေရစေဥဇော်ချက်နဲ့ကိုလောင်ဆောင်တို့အတွက်သူတို့မတရားပြစ်ဒဏ်ချမှတ်ခဲ့ရကြောင်းအပြစ်မရှိကြောင်းအယူခံတင်နိုင်မှုပြည်ထောင်စုလွှတ်တော်တရားရုံးကနေသမရအထိဥပဒေလမ်းကြောင်းအတိုင်းအစစ်အစစ်ဆက်ပြီးအယူခံသွားဖို့စီစဉ်ထားတယ်လို့ဥဇော်ချက်နဲ့ကိုလောင်ဆောင်တို့နှစ်ဦးအတွက်လိုက်ပါဆောင်ရွက်ပေးနေတဲ့ရှင်နေဥမုံဆိုင်ထူကပြောပါတယ
်။ဟောကျွန်တော်ဒီနေ့သူတို့တင်ချက်မိတ်ဆွေကူးသားပြီးမိတ်ဆွေကူးသားပြီးတော့မိတ်ဆွေရနဲ့ကျွန်တော်နေပြီးတော့တက်ဖို့ကျွန်တော်စီစဉ်တော့မယ်ထပ်တယ်မထပ်တယ်ဆိုတော့ကျွန်တော်ဒီလူတွေခွင့်ရေးကိုကျွန်တော်ယူမယ်ယူမယ်ဆိုတော့ရိုးရိုး6လပြည့်လို့4လပြည့်လို့ဆိုပြီးမှရိုးရိုးလွတ်လာတယ်ရိုးရိုးထွက်ခဲ့တယ်ဆိုတော့မျိုးကျွန်တော်တို့ကမျော်လင့်တာမဟုတ်ဘဲနဲ့ကျွန်တော်အမှုတည်ရမကျူးလွန်တော့ဆိုတော့ပြုလွန်လာပါတယ်ဆိုပြီးမှထောင်ချခံရတော့ကျွန်တော်တို့အဲ့ဒါကိုပြင်မှုမဟုတ်ဘူးဆိုတော့အားကိုကျွန်တော်ဒီအမှုကိုကျွန်တော်ရဖို့ကျွန်တော်မျော်လင့်တယ်မျော်လင့်ကျိုးစားတာကြောင့်မို့ဒီတော့သူရလို့တော့ဆက်တက်မယ
်ဒေါ်နပူမြကြီးနာကျင်းတော်ကနေဒီကနေ့လွမြောက်လာချိန်မှာတော့ငြိမ်းချမ်းရေးလှုပ်ရှားသူတွေကိုမတရားပုံမှန်တွေနဲ့တရားစွဲဆိုထောင်ချအပြစ်ပေးနေတာတွေကိုရပ်တန့်စေလိုပါတယ်လို့ကချင်ငြိမ်းချမ်းရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ကြပါတယ်ရှင်
ဒရှင်များရှင်အဂတိလိုက်စားမှုပြဿနာကိုအစိုးရကကင်ပွဲဖြည့်ရှင်းနေတဲ့နေရာမှာအစိုးရတာဝန်ရှိသူတွေကဖမ်းဆီးအရေးယူနေတာကိုတွေ့နေရပါတယ်။ဒါပေမဲ့လည်းပေါ်ထုတ်အရေးယူဖို့ကြံနေသေးတဲ့အကျင့်ပြစ်ချစားမှုတွေကလည်းရှိနေသေးပါပဲ။အကျင့်ပြစ်ချစားမှုတွေဟာဒေနီယာတွေမှာဘသူတွေကဘလို့ပုံစံမျိုးတွေနဲ့ကျူးလွန်နေကြတာပါလဲ။ကျူးလွန်သူတွေကိုဘလို့ဖော်ထုတ်အရေးယူနိုင်မလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမိမြတ်လူသူတွေအနေနဲ့ VOA ရဲ့တယ်လီဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရည်လိုင်းအစီအစဉ်ကလေးကြိုဆိုပါရစေ
။စနေညတိုင်းရည်လိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့သတင်းလွှာတစ်ပုဒ်ကိုထုတ်လင်းပေးပါဦးမယ်။မြန်မာနဲ့ထိုင်းနှစ်နိုင်ငံညှိနှိုင်းဆွေးနွေးမှုအရမဟာတကြံကာလနေရက်ပြန်ရွှေ့ပြောင်းအလုပ်သမားတွေကိုဒီနေ့ဧပြီလ9ရက်နေ့ကနေ30ရက်နေ့အတွင်းထိုင်းနိုင်ငံနဲ့ပြန်လာခဲ့မယ်ဆိုရင်အခမဲ့အဝင်တုံးထုပေးမယ်အကြောင်းထိုင်းဆိုရကကြေညာထားပါတယ်။တမတ်ရဲ့ပထမဆုံးနေ့ဖြစ်တဲ့ဒီကနေ့မှာပဲနေရက်ပြန်မြန်မာနိုင်ငံသား2000ကျော်ရှိတဲ့အကြောင်းမြန်မာရွှေ့ပြောင်းအလုပ်သမားရေးဆောင်ရွက်သူတွေကပြောပါတယ်။တကြံအားလည်းရဲ့အိမ်ပြန်နေကြတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေအကြောင်းကိုထိုင်းခြေဆိုင်သတင်းတောက်မှအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ဗန်းငွေတထောင်ကုန်ကြပြီးစောင်ရွက်ရတဲ့အိမ်ပြန်တုံးကြီး re-entry အစားအခမဲ့အိမ်ပြန်တုံး re-entry စနစ်နဲ့ဧပြီလ9ရက်နေ့ကနေဧပြီလ30ရက်နေ့အတွင်းမှာဝင်ထွက်ခွင့်ပြုကြောင်းထိုင်းအစိုးရကထုတ်ပြန်ကြေညာထားခဲ့ပြီးတဲ့နောက်ဧပြီလ9ရက်နေ့မှာတော့ထိုင်းမြန်မာနယ်စပ်မဲဆောက်မြဝတီချစ်ကြည်တံတားကနေနေရက်ပြန်သူမြန်မာနိုင်ငံသား2000ခန့်ရှိတယ်ဆိုပြီးရှေ့ပြောင်းလို့သမားရေးစောင်ရွက်နေတဲ့မြန်မာပြည်ရေးပူးတွဲလှုပ်ရှားမှုကော်မတီJACBA ရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ်
။အဲဒီနေ့မဲဆောက်မြောက်ကြီးလမ်းကြောင်းကနေပြီးတော့ထိုင်းလာဝကရဲ့မှတ်တမ်းတွေရဆိုရင်လူ1000နီးပါးလောက်ပြန်သွားပါပြီ။ကျွန်တော်တို့အမှတ်1ချစ်ကြီးရဲ့ဒရားမဲဆောက်မြောက်ကြီးဒရားထိပ်မှာကွန်တိန်နာကားတွေနဲ့မဲဆောက်မြောက်ကြီးဟိုဘက်ဒီဘက်ပြေးဆွဲနေတဲ့ကားတွေကရှုပ်ရှုပ်ထွေးထွေးရမှာဖြစ်ပြီးတော့လူတိုင်းကြီးတွေအရင်ကလို့မတွေ့ရပါဘူး။ဒါထိုင်းလာဝကရဲ့စီမံခန့်ခွဲမှုကောင်းတာပါ။အဲ့ဒီဒရားထိပ်မှာတနေရပြီးတော့ထိုင်းလာဝကရဲ့အမိုးကအောက်မှာလုံလုံချုံချုံနဲ့သုံးနေရလူတွေကိုရှောက်လာဖြည့်ပြီးတော့စည်ရင်သွင်းပြီးတော့ကျွန်တော်တရားပေါ်ကနေလွတ်လပ်လပ်သွားသေးတာဖြစ်တဲ့အတွက်စီမံခန့်ခွဲမှုအားတအားကောင်းတဲ့အတွက်ဒီနေ့မှာမြန်မာရွှေပြောင်းလူသမားတွေကတရားတွေမှာယုံယုံမထွေးရပဲနဲ့ခုမနေ့7နှစ်ပဲရှိသေးရဲ့အကုန်လုံးလူ1000နီးပါးမြန်မာပဲချမ်းကိုလွတ်လပ်စွာပြန်သွားကြပါပြီ
။ဒါပေမဲ့ထိုင်းနိုင်ငံရဲ့ဝင်ပေါက်ဆက်ပေါက်အသီးသီးကနေနေရပြန်ကြသူတွေအနေနဲ့တရင်တင်ဖောင်ဖြည့်ထားတဲ့အတိုင်းပြန်တဲ့လမ်းကသာပြန်ဝင်ရမှာဖြစ်တယ်လို့လည်းဆိုပါတယ်
။ဒီနေ့ဧပြီလ9ရက်နေ့ကညဧပြီလ30ရက်နေ့ကထိုင်းနိုင်ငံမှာရှိတဲ့မြန်မာကမ္ဘောဒီးယားလာအိုရွှေပြောင်းလူကမာတွေထိုင်းဗီဇာ25ရက်အခမဲ့အစီအစဉ်နဲ့ပြီးတော့ပြန်နေရပြန်ကြတဲ့အစီအစဉ်လေးဖြစ်ပါတယ်။အဲဒီနေ့စပါပြီ။အဲ့တော့25ရက်ထိုင်းဗီဇာအခမဲ့ဆိုတာကတော့လျှောက်လွာတဲ့ရက်ကိုမိမိတို့ရဲ့ကိုယ်ရည်အောင်ဖြည့်ပြီးတော့မိမိတို့ရဲ့နေရာဒေသအသီးသီးကိုလွတ်လပ်စွာမိခင်နိုင်ငံကိုပြန်နိုင်တဲ့အစီအစဉ်ဖြစ်ပါတယ်။စုစုပေါင်း25ရက်ရှိပါတယ်။နောက်ဒီနေ့အစီအစဉ်ကမဲဆောက်မြောက်ကြီးလမ်းကြောင်းတိုင်းပြန်တဲ့လူကမဲဆောက်မြောက်ကြီးလမ်းကြောင်းတိုင်းနဲ့ပြန်ဝင်လာမှာဖြစ်ပြီးတော့ချီကြီးကျဝဲလမ်းကြောင်းတိုင်းပြန်တဲ့လူကချီကြီးကျဝဲလမ်းကြောင်းတိုင်းပြန်လာမှာဖြစ်ပါတယ်။တကယ်လို့များကုန်းလမ်းတိုင်းမသွားဘဲနဲ့လေပြန်လေပါတဲ့နဲ့နေရာပြန်တဲ့လူတွေလည်းရပါတယ်။လေပြန်နဲ့ပြန်မှာပြန်ဝင်လာရင်ထိုင်းနိုင်ငံတော့လေပြန်နဲ့ပဲပြန်လာပါ
ထိုင်းမြန်မာနယ်စပ်တွေမှာတော့တရားမဝင်ဂိတ်တွေကနေနေရပြန်ကြတဲ့သူတွေလည်းများပါတယ်ထိုင်းနိုင်ငံထဲမှာမြန်မာရွှေ့ပြောင်းလို့သမား3သန်းထက်မနည်းရှိပြီးတရားဝင်အထောက်အထားရှိသူတွေကတော့တသန်းလောက်ပဲရှိပါတယ်ဒီအတွက်တရားမဝင်ဂိတ်တွေကနေလည်းနေရပြန်ကြသူတွေအများအပြားရှိနေပါတယ်ရှင်
မအေးမှာသတင်းပေးပို့ထားတာပါဒီကနေ့ညပိုင်းအတွက်ဒုတိယပိုင်းနိုင်ွယ်အစီအစဉ်တွေမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးမှာမို့စောင့်မျှော်ပြီးတော့နားဆင်ကြပါအောင်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပြင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်2019ခုနှစ်ဧပြီလ5ရက်တောက်ကြနေ့ညပိုင်း VOA မြန်မာဘာသာအစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုည10နာရီအထိထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေထဲမှာမဲဆောင်ဒေတာဖွံ့ဖြိုးရေးအတွက်လှုပ်ဆောင်ပေးနေတဲ့ပြိုင်ပွဲတွေမှာလူငယ်တွေစိတ်ဝင်စားလာအောင်ဘာတွေလှုပ်ဆောင်ပေးနေပါသလဲ။
ကျွန်တော်တို့ကတော့မြေပြာပြေခန္ဓာအဲ့ဒီအခမ်းအနားမတိုင်ခင်မှာရာပြည့်အကျိုးဆိုပြီးတော့ကျမတို့က science fair ကိုလုပ်လာတာ3လနှစ်ရှိပြီရှင်အဲ့ဒီ science fair မှာပြိုင်တဲ့ major ဘောင်းဆောင်ရဲ့ဒီ project တွေအကုန်လုံးထဲမှာအခုဒီ lesson နဲ့ကောင်မှာလုပ်တဲ့အဖွဲ့လေးကအဲ့ဒီ science fair မှာပထမဆုံးကိုရခဲ့ပါတယ်ရှင
်ရန်ကုန်တက္ကသိုလ်ကဒေါက်တာစိန်းလင်းအေးပြောသွားတာပါသိပ္ပံနဲ့ဤပညာကဏ္ဍမှာပြည့်စုံနာဆင်ရပါမယ်ဒါပြင်အမျိုးသမီးကဏ္ဍနဲ့တူတာစုံလင်း American တခွင်အစီအစဉ်တွေကိုလည်းထုတ်လွှင့်ပေးသွားပါမယ်ဒီစီဇန်တွေထဲမှာအခုအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်။နယူးဇီလန်နိုင်ငံရဲ့ဘလီနှစ်ခုမှပြီးခဲ့တဲ့မလ15ရက်နေ့ကတနက်ပြစ်ခတ်မှုဖြစ်ပွားခဲ့တာမှာလူ90ကျော်သေဆုံးခဲ့တဲ့ဖြစ်ရပ်ဟာကမ္ဘာကိုတုန်လှုပ်သွားစေခဲ့ပါတယ်။ဒီကြေကွဲပွဲရာအကြမ်းဖက်မှုဖြစ်ရပ်ကိုနယူးဇီလန်ဝန်ကြီးချုပ်ဂျက်စင်ဒါအာဒန်ကတည်တည်ငြိမ်ငြိမ်နဲ့ထိထိရောက်ရောက်ကင်တွယ်ဖြေရှင်းနိုင်ခဲ့တဲ့အတွက်ကမ္ဘာကသူ့ကိုချီးကျူးခဲ့ကြပါတယ်။ကမ္ဘာပေါ်မှာတက်ငင်ဆုံးအမျိုးသမီးနိုင်ငံကောင်းဆောင်ဖြစ်သူအသက်38နှစ်ရှိတဲ့နယူးဇီလန်ဝန်ကြီးချုပ်အာဒန်နဲ့ပတ်သက်လို့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလတန်ကတင်ပြပေးထားပါတယ်ရှင
် The 15th of March will now be forever a day etched in our collective memories
မနက်5ရက်နေ့ဟာကျမတို့ရဲ့အတွေ့အကြုံမှာမိမရတဲ့နေ့တနေ့ဖြစ်မှာပါ။ဘာသာရေးကိုးကွယ်တဲ့အေဂျန့်ရဲ့နေရာကိုအချမ်းဖက်သမားတူအတ္တမဝင်ရောက်ပြီးလူပေါင်း50ကျော်ကိုတတ်ခဲ့တာဖြစ်ပါတယ်လို့ပြောသွားသူကတော့နယူးဇီလန်နိုင်ငံရှိခရစ်ချစ်မြို့ဘလီကျောင်းတစ်ကျောင်းမှာအချမ်းဖက်သမားတူမောင်းပြန်တနတ်နဲ့ပြစ်တတ်ခဲ့လို့လူပေါင်းနေဆုံး50တိဆုံးကတခြားလူပေါင်းများစွာဒဏ်ရာရရှိခဲ့တဲ့အတွေ့ကမ္ဘာတစ်ဖက်ကခေါင်းဆောင်တွေနဲ့အဖွဲ့အစည်းတွေပြင်းပြင်းထန်ထန်ဝေဖန်ရှုတ်ချခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်လို့နယူးဇီလန်ဝန်ကြီးချုပ်ဂျက်စင်ဒါအာဒင်ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောခဲ့တာပါ Pacific ပင်လယ်ပြင်ရှိလူဦးရေ၅သန်းရှိတဲ့နယူးဇီလန်ကျွန်းမှာအဓိကဥရောပသား54ရာခိုင်နှုန်း Maori တိုင်းရင်းသား15ရာခိုင်နှုန်းအာရှသား17ရာခိုင်နှုန်း Pacific ကျွန်းသား9ရာခိုင်နှုန်း Africa အရှေ့လယ်ပိုင်းနဲ့တခြားအခြေချသူတွေ300ခိုင်နှုန်းစသဖြင့်နေထိုင်တာဖြစ်ပါလေ။ဒါကြောင့်အခုမတူကွဲပြားမှုနေထိုင်တဲ့နိုင်ငံကြီးမှာအခုလိုဖြစ်ရနေပတ်သက်လို့ဝန်ကြီးချုပ်အာဒန်က
We are a proud nation of more than 200 ethnicities, 160 languages.
And among the Aboriginal နိုင်ငံမှာတိုင်းရင်းလူမျိုးပေါင်း200ကျော်ရှိပြီးဘာသာစကား160ရှိပါလေ။ကျမတို့ရဲ့ခုလိုမတူကွဲပြားမှုတွေကြားမျှဝေခံစားတာကတော့လူစံတန်ဘူးတွေပါပဲ။ကျမတို့ခုလောလောဆယ်မှာဦးစားပေးကြတော့ကျမတို့ရဲ့ကိုချင်းစာနာမှုစိတ်တက်ပါပြီဒီအကြမ်းဖက်မှုဒဏ်ကိုခံခဲ့ရသူတွေကိုကျမတို့အားလုံးနှစ်သိမ့်အားပေးပါတယ်ဒုတိယကတော့ဒီအကြမ်းဖက်လူရက်ကိုကျူးလွန်ခဲ့ကြသူတွေရဲ့စိတ်ဓာတ်ကိုအပြင်းထန်ဆုံးကျမတို့ရှုတ်ချမှုပါပဲကျမတို့နိုင်ငံမှာရွေးပြီးဒီဖြစ်ရပ်ကိုလုခဲ့ပြီးမြင့်ကျမတို့ကတော့ဒါကိုလုံးဝပြစ်တင်ရှုတ်ချပါတယ်လို့ဝန်ကြီးချုပ်အာဒင်ကပြောသွားခဲ့တာပါဒါအပြင်အသက်28နှစ်ရွယ်အကျန်းဖက်သမား Brendan Darren နဲ့ပတ်သက်ပြီးတော့လေသူက
He sought many things from his act of terror but one was notoriety
ဒီလူကအကျန်းဖက်လူရကျူးလွန်ရမှာရီမှန်းချက်တွေအများကြီးရှိပါတယ်တခုကတော့နာမည်ကြီးဖို့ပါပဲဒါကြောင့်ကျမတို့ကတော့သူ့နာမည်ကိုဘယ်တော့မှထည့်မပြောပါဘူးသူကအကျန်းဖက်သမားဖြစ်တဲ့ရာဇွတ်မှုကျူးလွန်သူဖြစ်တဲ့အစွန်းရောက်သမားဖြစ်ပါတယ်သူအကြောင်းကျမပြောရင်တော့သူ့ ဒီနာမည်ကိုကျမဘယ်တော့မှထည့်မပြောနိုင်ပါဘူးလို့ဝင်းကြီးချုပ်ဂျက်ဆန်ဒါအာဒင်ကပြောသွားခဲ့တာပါဝင်းကြီးချုပ်ဂျက်ဆန်ဒါအာဒင်ဟာသူနိုင်ငံမှာခုလိုကြီးကွယ်ပွေရာဖြစ်ရကူတိတိယောက်ယောက်ကင်တွဲဖြစ်ရှင်းနိုင်ခဲ့လို့ကမ္ဘာကအားကြခဲ့သူတူလေးဖြစ်ပါတယ်သူနိုင်ငံမှာဗလီတပ်မှုမှာအသုံးပြုခဲ့တဲ့ဒီမောင်းပြတနာဝေယူမှုတားမိတဲ့ဥပဒေကိုလေနယူးဇီလန်ထွက်တော်အနေ ဖြစ်ပါတယ်အခုလိုအကျံဖက်မှုကိုကင်တွေရမှာတိရရောက်တော့မှာဖြစ်ပါတယ်ခုလိုအကျံဖက်မှုကိုကင်တွေရမှာတိရရောက်ရှိပြီးသူ့နိုင်ငံသားတွေရဲ့ဝန်ထဲကျွေးကွဲမှုကိုကူစားပေးနိုင်ခဲ့တဲ့အတွက်ဝင်ကြီးချုပ်အာဒင်ကိုနိုင်ငံတကာကချီးကျူးခဲ့ရမှာတိဘက်ဖုံးတော်ကြီးဒလိုင်လာမာလည်းပါဝင်ပါတယ်ဖုံးတော်ကြီးဒလိုင်လာမာကဝင်ကြီးချုပ်အာဒင်ဟာပြည်ထနာကိုအကျံဖက်ပဲအေးအေးဆေးဆေးတ ဝင်းကြီးချုပ်ကိုသူ့အနေနဲ့တိတ်ဂုံယူအားကြပြီးလူတိုင်းအနေနဲ့ဆန္ဒမူနာဖြင့်ထားတဲ့နယ်လို့ဖုံးတော်ကြီးဒလိုင်လာမာကသတင်းတောက်တွေကိုပြောခဲ့ပါတယ်ဝင်းကြီးချုပ်ဂျက်ဆဒါအာဒန်ဟာဘယ်သူလဲဝင်းကြီးချုပ်ဂျက်ဆဒါအာဒန်ဟာဘယ်သူလဲထောင်900ရှစ်ဆယ်ဇော်လိုင်လ27ရက်နေ့မွေးနေ့ရှင်နယူးဇီလန်ဇာတိသူဂျက်ဆဒါအာဒန်ဟာ 2019ခုကဝါကိုက်ဒိုတက္ကသိုလ်ကနေဘွေရခဲ့ပြီးထိုစဉ်ဝင်းကြီးချုပ်ဟယ်လန်ကလပ်ရဲ့ယုံမှသူဟာသူ့တေတီဖြစ်ဆောင်ရွက်ခဲ့တာဖြစ်ပါတယ်။2019ခုမှာတော့သူဟာနိုင်ငံတကာဆိုရှယ်လူငယ်တက်မကမှဥက္ကဋ္ဌဖြစ်လာပြီးအဲ့ဒီနှစ်မှာပဲသူဟာလွှတ်တော်အမတ်ဖြစ်ရွေးချယ်ခံခဲ့ရပါတယ်။ဒါပြင်2020ဖေဖော်ဝါရီလ24ရက်နေ့မှာ ချပ်ချရွေးကောက်ပွဲကျင်းပရမှာတော့မောင့်အယ်ဘတ်ဘက်ဆန္ဒနေမြေကနေရွေးချယ်ခံခဲ့ရပြီးသူဟာလီဘာပါတီရဲ့ဒုတိယဥက္ကဋ္ဌဖြစ်လာခဲ့ရမှာဥက္ကဋ္ဌအန်ဒရူးလစ်တော်ဂျာဒူးကနေနှုတ်ထွက်သွားတဲ့အခါမှာသူကပါတီဥက္ကဋ္ဌဖြစ်လာခဲ့တာပါဒီနောက်20အောက်တိုဘာလအထွေထွေရွေးကောက်ပွဲကြီးမှာအမအများစုအနိုင်ရခဲ့တဲ့လီဘာပါတီနဲ့ဂရင်းပါတီတို့ညွန်ပေါင်းအစိုးရဖွဲ့ရမှာ
I joined a political party at 17. That meant I stood out to my peers.
Chimaga, Nanyangu, the second net Yuega, Wingeraba. Tajo, Chimaga, the chart that do Yuedu do take two yellow Suya Maba, Lu Winjijo Adena, three media go Pyogeraba. Social Democrat သူ့ကိုယ်သူပြောတဲ့အာဒန်ဟာအသက်30ခုနှစ်အရွယ်မှာကမ္ဘာပေါ်မှာအသက်အငယ်ဆုံးအမျိုးသမီးနိုင်ငံခေါင်းဆောင်ဖြစ်တယ်လို့2080ဇွန်လ27ရက်နေ့ကတမီတူမွေးဖွားခဲ့တဲ့အတွက်လေသူဟာယာဒူးထမ်းဆောင်စဉ်မွေးဖွားခဲ့တဲ့ကမ္ဘာပေါ်မှာဒုတိယမြောက်အမျိုးသမီးနိုင်ငံခေါင်းဆောင်ဖြစ်ပါတယ်ပထမဦးဆုံးပုဂ္ဂိုလ်ကတော့ပါကစ္စတန်ကဘနာဇီယာဘူတိုဟာ
It doesn't multitask every single day. Every single day. The sentiment in that piece suggests that women can only be mothers or others.
မြို့သမီးတွေကမိခင်တွေဖြစ်ရင်ဖြစ်နောက်ဆိုတခြားအလုပ်တလုပ်ပဲလုပ်နိုင်တယ်ဆိုပြီးလူတွေကယူဆကြပါတယ်။ချမအနေနဲ့ဝင်းကြီးချုပ်ရောမိခင်တူနေနေရောတာဝန်ကြီးအောင်လုပ်နိုင်ပါမလားဆိုရင်လုပ်နိုင်တာပေါ့လို့ဖိအားမှာပါ။အကူအညီတော့ယူရမှာပေါ့လို့အာဒင်ကဖြေခဲ့တာပါ။သူ့ရဲ့အကူကတော့ခင်မွန်းဖြစ်သူ Clark Gifford ပဲဖြစ်ပါတယ်။တမီးဖြစ်သူနေဗီကိုထိမ့်ပေးဖို့သူ့မှာ
Of course I have held my
Yeah, absolutely. ကလေးတွေဒီပုံကြီးနဲ့ဈေးဝယ်လာတဲ့မိခင်တူပက်ဆံအိတ်မိကြံခဲ့တဲ့ဖြစ်ရနဲ့ကြုံခဲ့လို့အဲ့ဒီအမျိုးသမီးဝယ်ခဲ့တဲ့ပစ္စည်းတွေအတွက်မိခင်ချင်းကိုကျင်းစာပြီးသူကတာဝန်ယူစိုက်ထုတ်ပေးခဲ့တဲ့ဖြစ်ရနဲ့ပတ်သက်လို့လေ တရီမီဒီယာတွေမှာချီချူးဖော်ပြခဲ့တာခဲ့ကြတာတွေ့ရပါကြောင်းတင်ပြရင်ဒီသတင်းပိုင်ရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင် You can bend but never break me cause it only serves to make me more determined.
ဒေါ်လနာတန်စီစဉ်တင်ဆက်တဲ့အမျိုးသမီးခန္ဓာအပီးအခုတစ်ပတ်သုဒ္ဓဆောင်လင်အမေရိကန်တခွင်အစီအစဉ်မှာတော့ယဉ်ကျေးမှုဖလှယ်ရေးအစီအစဉ်နေနဲ့အမေရိကန်ပြည်ထောင်စုမှာရောက်ရှိနေတဲ့မနှင်းလေရဲ့ Fulbright ပညာတော်သင်ဘဝအတွေ့အကြုံအကြောင်းကိုကိုအောင်ကမေးမြန်းတင်ပြပေးထားပါရရှင်
နင်းလေးကဒီအမေရိကန်ပြည်ထောင်စုဝစ်ကွန်ဆင်ပြည်နယ်ပေါ့နော်ဝစ်ကွန်ဆင်တက္ကသိုလ်မှာကျောင်းလာတက်နေလို့ကျွန်တော်တို့သိရပါတယ်ဆိုတော့ဟိုဘလူးအစီအစဉ်နဲ့ဟိုရောက်လာလဲဆိုတာကိုအရင်ဆုံးစပြီးတော့ပြောပြပေးအောင
်အာဟုတ်ကဲ့ဟိုကကျမအခုဒီ University of Wisconsin Madison ကိုအာကျောင်းလာတာကတော့ Fulbright Foreign Language Teaching Assistant လို့ခေါ်တဲ့ Scholarship Program လေးနဲ့ရောက်လာတာပါအဲ့ဒီ program လေးကကျမတို့ဒီ Fulbright scholarship program လေးအမျိုးအစားအများကြီးရှိတဲ့ထဲမှာကျမဟို program တစ်ခုပေါ့နော်။သူကဘယ်လိုမျိုးလဲဆိုလို့ရှိရင်ဒီမြန်မာဘာသာစကားကိုဒီကတက္ကသိုလ်သက်ဆိုင်ရာတက္ကသိုလ်တစ်ခုခုမှာသင်ကြားပေးတဲ့အဲ့လိုမျိုး program လေးပေါ့နော်။အဲ့တော့မြန်မာစာဆရာမအနေနဲ့ရောက်လာတာပါဟုတ
်။ဆိုတော့ဒီမြန်မာစာသင်ကြားပေးဖို့အတွက်မြန်မာသားဆရာမအနေနဲ့ရောက်လာတယ်ဆိုတော့ကောဒီတက်ကတူမှာဟိုကိုကပြန်ပြီးတော့ဘာတွေလေ့လာဖို့အခွင့်အရေးရပါလဲ
အာဟုတ်ကဲ့ဟိုတစ်ဖက်မှာလည်းကျမတို့မြန်မာသားဆရာမအနေနဲ့ရောက်လာသလိုမျိုးနောက်တစ်ဖက်မှာကျတော့လည်းကျမတို့ဘလို့အခွင့်အရေးတွေရလဲဆိုတော့ဟိုဆက်မစာတိုင်းမှာအတန်းနှစ်တန်းစီတက်လို့ရပါတယ်ရှင်အဲ့ဒီအတန်းနှစ်တန်းကတော့ဒါကိုစိတ်ဝင်စားတဲ့အလိုမျိုးဘာသာရပ်ကိုမဆိုပေါ့နော်ဘယ်ဘာသာရပ်ကိုမဆိုတက်လို့ရတယ်ဒါပေမဲ့လို့သူတို့ရဲ့ကန့်သက်ချက်လေးတစ်ခုရှိတာကဒီ scholarship program နဲ့လာတဲ့အတွက်ကြောင့်မို့လို့ဒီဘယ်ဆက်မစာမှမဆိုဒီ first semester ပဲဖြစ်ဖြစ် second semester ပဲဖြစ်ဖြစ်အဲ့ဒီတခုခုမှာတော့ကျမတို့ American နဲ့ပတ်သက်တဲ့ဒီဟိုဟာဘာသာရပ်လေးတခုတက်ပေးရတယ်ပေါ့နော်။ဘာလို့လဲဆိုတော့ဒီ program ကလည်း cultural exchange program ဆိုတော့ကိုယ့်ရဲ့မြန်မာဘာသာစကားကိုယ့်ရဲ့မြန်မာ culture ကိုလည်းတွားပြီးတော့ဖြန့်ဝေသလိုမျိုးသူတို့ရဲ့ဒီ American နိုင်ငံရဲ့ culture နဲ့ literature အလိုမျိုးတခုခုဆက်ဆက်တာလေးကိုလည်းကိုကပြန်ပြီးတော့လေ့လာရတယ်။ကျန်တဲ့ဟာကတော့ကိုကြိုက်တဲ့ကိုဝါသနာပါတဲ့အတန်းကိုတက်လို့ရတယ်ရှင်။
ဘလို့အစီအစဉ်လေးကိုလေ့လာဖြစ်ပါလဲ
program က10လ10လမှာမှာသူက non degree program certificate ရမယ်ပေါ့နော်ဒါပေမဲ့လို့ဒီဟိုဘွဲ့လေ degree တွေမရပါမယ်လို့လေဟိုကိုရလိုက်တဲ့ experience တွေကလေဟိုအရန်ဟိုများတယ်ကျမဆိုလို့ရှိရင်အခုဒီလိုမလာခင်တော့ကအဲ့လိုမျိုးအလောက်ကြီး experience တွေကိုအတွက်ရလိမ့်မယ်လို့မထင်ထားဘူးပေါ့နော်ကိုပေါ့ပေါ့ပါပါပဲ။ native speaker ဆိုပြီးတော့မြန်မာစာသွားသင်ရတယ်ပေါ့နော်။အဲတစ်ဖက်မှာလည်းကိုတက်ချင်တဲ့ဘာသာလေးတက်မယ်ပေါ့နော်။ဟိုဟိုဘာသာရပ်လေးတက်မယ်။အဲ့လောက်ပဲဟိုစိတ်ထဲမှာအရင်မမျှော်မှန်းထားပေမဲ့လို့လေ။တကယ်တမ်းရလိုက်တဲ့အတွေ့အကြုံတွေကကြတော့လေဒီ certificate ဆိုတာထက်ပိုတယ်ပေါ့နော်။ English language နဲ့ပတ်သက်ပြီးတော့လေကိုရဲ့ပို့ပြီးတော့အရင်တော့ထပ်ပို့ပြီးတော့ကောင်းလာတယ်လို့ကိုခံစားရတယ် confidence ပိုရှိလာတယ်အဲ့လိုပဲဟိုကျမတို့ဟို communicative skill မှာလဲ social dealing ဆိုလို့ရှိရင်လည်းဒါကိုအားကိုကိုပြီးတော့အားကိုရတဲ့အကြောင်းလို့ self confidence ကလည်းအရင်တော့ထပ်ပို့ပြီးတော့တက်လာတယ်ပြီးခဲ့တဲ့ fall semester တုန်းကတော့ကျမတက်တဲ့အတန်းနှစ်တန်းကတန်းက introduction to qualitative research ပေါ့နော်ကျမဒီသူတည်တနာလောက်တာစိတ်ဝင်စားတဲ့အတွက်ကြောင့်မို့လို့အဲ့ဒီအကြောင်းလည်းပို့ပြီးတော့သိချင်တဲ့အတွက်ကြောင့်မို့လို့ဒီ research နဲ့ပတ်သက်တဲ့အတန်းတက်တယ်ပြီးတော့နောက်တစ်ခုကတော့ဒီမှာကိုယ်နိုင်ငံမှာဆိုလို့ရှိရင်အင်္ဂလိပ်စာသင်နေဆရာမဖြစ်တဲ့အတွက်ကြောင့်မို့လို့နောက်တစ်တန်းက introduction to TESOL method ဆိုပြီးတော့ဟို English language ကို second language အတွက်အဲ့လိုမျိုးဟိုကဖြစ်တဲ့သင်တဲ့ course ကိုတက်တယ်ပြီးတော့လို့ရှိရင်အခုဒီ semester မှာတော့ spring semester မှာတော့ဒါခုနကဦးမပြောခဲ့သလိုပဲ scholarship ရဲ့လိုအပ်ချက်အရကျမAmerican identity 21st century literature ဆိုပြီးတော့ဒါ American ရဲ့ identity ကိုကျမတို့ဒီ literature တွေရနေပြီးတော့ 21st century literature တွေရနေပြီးတော့ဟို focus လုပ်ပြီးတော့လေ့လာတဲ့အတန်းတက်တယ်
မြမပြည်ကနေစပြီးတော့လာတယ်ဆိုကြတဲ့ကဟိုဒီအကြောင်းမှာသွားပြီးတော့ပညာသင်ယူ exchange အစီအစဉ်နဲ့ပေါ့လေသွားမယ်ဆိုတာမျိုးကိုသူတို့ကစီစဉ်ပေးတာလား
ဟုတ်ပါတယ်ရှင်ဟိုလေကျမတို့ဒီ American Embassy page မှာသူတို့ Fulbright Scholarship နဲ့ပတ်သက်ပြီးတော့သူတို့ program တွေကျင်းညာတယ်ပေါ့နော်။ကျွန်တော်တို့နှစ်တိုင်း application form တွေအတွက်ကိုကျင်းညာတယ်။အဲ့လိုကျင်းညာတဲ့စီမှာမှာကျွန်တော်တို့ Fulbright ဆိုလို့ရှိရင်သူကဟိုဟာ foreign student အနေနဲ့ master program ရှိတယ်။ပြီးသွားလို့ရှိရင်ကျွန်မအခုလုပ်နေတဲ့လာရောက်တဲ့ Fulbright foreign language teaching assistant ဆိုပြီးတော့ program ရှိတယ်။အဲ့လိုမျိုးတခါလေသူကတင်ညာထားပြီးသားပေါ့နော်ဒီ application form မတင်ခင်ပါလေအဲ့တော့အဲ့ဒါအပေါ်မှာကိုကြိုက်နှစ်သက်တဲ့ကို scholarship tag ကိုကိုရွေးပြီးတော့ရှောက်တာဖြစ်တဲ့အတွက်ကြောင့်မို့လို့ဒီလိုမလာခင်တည်းကကိုကမြန်မာစာသင်ရမယ်ဆိုတာကိုကိုကြိုသိပြီးသားပေါ့နော
်ဆိုတော့ဒီမှာကဟိုမြန်မာစာကိုသင်ကြတယ်ဆိုတဲ့အခါကျတော့ American ចောင်းသားတွေပဲအထူးသဖြင့်သင်ကြတာလား
အာဟုတ်ကျွန်မအခုလက်ရှိကတော့လေသင်နေတာဟို American ចောင်းသားလည်းပါတယ်ပြီးသွားလို့ရှိရင်ဒီ Asian ဘက်ကလည်းပါတယ်ပေါ့နော်တရုတ်ကပါတယ်ထိုင်းနိုင်ငံကလည်းပါတယ်ဟုတ်ကဲ့
ဆိုတော့ဟိုဘလို့ចောင်းသားတွေကအဓိကဒီမြန်မာဘာသာစကားကိုသင်ကြားကြတာပါလဲ
ဒီသူတို့လုံးမဲ့ဘာသာရဲ့နယ်ပယ်မှာကျွမ်းကျင်ကျွမ်းကျင်သူတို့ရဲ့ဘာသာရဲ့နယ်ပယ်မှာကျွမ်းကျင်တာနဲ့တွေဟိုမလုံလောက်ဘူးပေါ့နော်တော်ဒီမြန်မာနိုင်ငံကိုလာပြီးတော့ဒီမြန်မာနိုင်ငံဥမာဟိုထားလိုက်ပါတော့ဒီမနှုတ်သားဗေဒဆိုလို့ရှိရင်လည်းဒီမြန်မာနိုင်ငံနဲ့ဆိုင်တဲ့ဟာကိုလုံးဝဖြစ်တဲ့အတွက်ကြောင့်မို့လို့သူတို့ဒီမြန်မာဘာသာစကားကိုတိတိကျကျထဲထဲဝင်ဝင်သိတော့မှသာဒီပို့ပြီးတော့သူတို့ရဲ့ PhD လုပ်တဲ့အချိန်မှာ data ကောက်တဲ့အချိန်မှာဖြစ်ဖြစ်ဟို information တွေသတင်းချက်လက်တွေဒီသူတို့ရဲ့ PhD အကစုစားမဲ့အချိန်မှာပဲဖြစ်ဖြစ်ဒါဟာဘာသာစကားကအရင်အရေးပါတဲ့အတွက်ကြောင့်မို့လို့ပေါ့နော်သူတို့ကဒါမဖြစ်မနေဟိုမြန်မာဘာသာစကားကိုသူတို့လေ့လာကြတယ်ပြီးတော့လေနောက်တစ်ခုကသူတို့ကိုယ်တိုင်ကလည်းဒီစိတ်ဝင်စားမှုလည်းပါတာပေါ့နော်တခြားနိုင်ငံတွေကိုမရွေးပဲနဲ့ဒီသူတို့ရဲ့သက်ဆိုင်ရာ field မှာမြန်မာနိုင်ငံကိုရွေးရဲဆိုတော့ဒါမြန်မာဘာသာစကားကိုသူတို့ရဲ့ပင်ကိုစိတ်ဝင်စားမှုပေါ့ပြီးတော့သူတို့ရဲ့ဒီလိုအပ်ချက်အရာပေါ့နော်အဲ့ဒါကြောင့်မို့အရင်အရေးပါပါတယ်သူတို့အတွက်တော့
အဲနောက်ဆုံးမိကုန်းမှာဆိုတော့မင်းလေးအနေနဲ့အခုဒါအမေရိကမှာရင်ကျိမှုဖလေရေးအစီအစဉ်ရပါတော့ကိုကလည်းပဲမြန်မာစာသင်ပြီးတယ်ဒီမှာလည်းပဲအမေရိကန်အကြောင်းကိုကိုကပြန်ပြီးတော့လေ့လာခဲ့တယ်ဆိုတော့အမေရိကန် identity ပေါ့လေတခုကိုပြောပါဆိုလို့ရှိရင်ဘာမင်းဖြစ်မလဲခင်ဗျာ
သူတို့ကဟို creativity နဲ့အဲ့လိုမျိုး problem solving skills တွေကိုဦးစားပေးပြီးတော့သူတို့ရဲ့နိုင်ငံကိုဟိုဘယ်လိုပြောမလဲပို့ပြီးတော့တိုးတက်အောင်လုပ်တယ်ဒီမှာမြင်မိရယ်ပေါ့ငယ်ငယ်လေးတည်းကသူတို့ကဒီစာသင်တဲ့ပုံစံတွေမှာပါအဲ့လိုတွဲပြီးထည့်ပေးထားတယ်ပေါ့နော်ကျွန်မခုမြင်ရသလောက်ဆိုလို့ရှိရင်သူကဘာသင်သင် theory နဲ့ lecture နဲ့အမြဲတွဲထားတယ်အဲ့ဒါကြောင့်မို့လို့ပေါ့နော်ဒီကျောင်းပြီးသွားလို့ကိုယ့်ရဲ့လုပ်ငန်းမှကိုရောက်ပြီဆိုလို့ရှိရင်အမြဲတမ်းအဲ့လိုမျိုးဒီအတွဲခေါ်ပိုင်းနဲ့ဖြစ်လာတဲ့ဒီလိုမျိုး problem ပေါ်မှာသူတို့ကအမြဲတမ်းအဖြေရှာဖို့အတွက်ကိုအစဉ်သက်ရှိနေတယ်ပေါ့နော်အဲ့လိုအတွေးခေါ်ကလွတ်လပ်တယ်ပြီးသွားလို့ရှိရင်အမြဲတမ်းဖန် idea ကကောင်းတယ်ဖန်ပြီးမှုအားကောင်းတယ်ပေါ့နော်အဲ့လိုမျိုးမိမိဖြစ်
အောင်စီစဉ်တင်ဆက်တဲ့သုဒ္ဓဆုံးလေအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါလိမ့်ရှင
်။ကျွန်တော်တို့ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြောကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မို့ပြီးတော့စာရိုက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးတာနိုင်ကြပါလိမ့်။ email ပို့ဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါလိမ့်။Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်တော်ရစနေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့တောက်ကြညပိုင်းစီစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုနားဆင်ကြရမယ့်သိပ္ပံနဲ့နှီးပညာစီစဉ်မှာတော့မဲကောင်ဒေတာဖွံ့ဖြိုးတိုးတက်ရေးအတွက်လှုပ်ဆောင်ပေးနေတဲ့ပြိုင်ပွဲတွေနဲ့ပတ်သက်ပြီးတော့အကဲပြတ်ဒိုင်းလူကြီးတဦးဖြစ်တဲ့ရန်ကုန်တက္ကသိုလ်ကဒေါက်တာစိမ့်လေအီကိုဒေါက်ခင်မျိုးသက်ကမေးမြန်းစီစဉ်တင်ဆက်ပေးထားပါတယ်ရှင်။
မြန်မာအပါအဝင်မဲခေါင်ဒေသရင်း6နိုင်ငံရဲ့ YICNG ကလမ်းချမ်းမဲခေါင်ဒေသဖွံ့ဖြိုးတိုးတက်ရေးလူငယ်များရဲ့စံသစ်တီထွင်မှုပြိုင်ပွဲတွေတစ်နှစ်ကိုနှစ်ကြိမ်ကျင်းပပေးနေပါတယ်။မဲခေါင်ဒေသဖွံ့ဖြိုးရေးအတွက်လှုပ်ဆောင်နေတဲ့ဒီပြိုင်ပွဲတွေကိုလူငယ်တွေစိတ်ဝင်စားအောင်ပါရီလုပ်နေပါတယ်။ပြိုင်ပွဲအကဲဖြတ်တူဖြစ်တဲ့ရန်ကုန်တက္ကသိုလ်ကပမ္မခဒေါက်တာစိမ့်နေကပြောပြပေးပါမယ်။2019 YICMG ပြိုင်ပွဲမှာမြန်မာနိုင်ငံကိုစားပြုရန်ကုန်တက္ကသိုလ်ယူပပေတာပထမနေဂုံလူရန်ကမောင်အုပ်စိုးကျော်မတ်မေမြန်းနိုးဦးနဲ့မောင်ဇွဲထက်တို့ကနေနဲ့ဇီဝဆွန့်အင်ရောပြီးတုံးလို့ရတဲ့အချောက်ခံဆက်တီထွင်မှုနဲ့အကောင်းဆုံးစုစခုခဲ့တယ်လို့ရန်ကုန်တက္ကသိုလ်ဓာတုပေတာအထူးပြုမဟာသိပ္ပံကျောင်းသူမတ်ခိုင်ဖြူဖြူသန့်ဦးဆောင်ပြီးလာအိုစ်နဲ့ဗီယက်နမ်ကကျောင်းသူကျောင်းသားနှစ်ဦးပါတဲ့အဖွဲ့ရဲ့ project ကအကောင်းဆုံးနိုင်ငံတကာအဖွဲ့အစုကိုရရှိခဲ့ပါတယ်။ဒီလိုပြိုင်ပွဲတွေဘာကြောင့်ကျင်းပပေးနေတာပါလဲ။
ဒီမှာဒီ 21st century curriculum နဲ့သွားကြဖို့ရေဒီအကုန်လုံးလုပ်နေတဲ့အချိန်မှာစာတက်ဖို့အတွက်ကြီးမဟုတ်ဘူးပေါ့နော်။ကျောင်းပြီးသွားတဲ့ခါကျလို့ရှိရင်ဘယ်လို career တွေကိုသွားမလဲဆိုတဲ့ဥစ္စာကိုပါကြည့်ပြီးတော့ဟိုပြင်ဆင်ပေးတဲ့အနေနဲ့ curriculum တွေရော system တွေရောကိုကျွန်တော်ကကျောင်းဖို့အတွက်လုပ်နေကြရဲပေါ့နော်။တခြားနိုင်ငံတွေကလည်းအဲ့လိုမျိုးတွေကိုဝင်နေကြပြီဖြစ်တဲ့အတွက်စတင်တာတွေမဟုတ်ခဲနဲ့ပေါ့နော်။ကျောင်းပြီးရမယ်ဒါဘာတွေလုပ်ကြမလဲဘယ်လိုမျိုးသွားမလဲဆိုတဲ့ဟာတွေကျောင်းနေတဲ့သဘောမှာဒီ season တွေကတော့ချိရောက်ပါလိမ့်ရှင်။
ရန်ကုန်တက္ကသိုလ်မှာလူငယ်တွေအတွက်ပြိုင်ပွဲတွေကိုနှစ်ဆင်ကျင်းပပေးနေတာပါ
။ရန်ကုန်တက္ကသိုလ်မှာလေကျွန်တော်နှစ်တိုင်းနှစ်တိုင်း5-10ဆိုပြီးတော့ကြိုင်တိုင်းတယ်။အဲ့ဒါအကြီးကျယ်လုပ်ပါတယ်။ Every December မှာပါ2020 December ရန်ကုန်တက္ကသိုလ်နှစ်တရာပြည့်အခမ်းအနားအဲ့ဒီအခမ်းအနားမတိုင်ခင်မှာရာသီအကျိုးဆိုပြီးတော့ကျွန်တော်တို့က Science Fair ကိုလုပ်လာတာ3-4နှစ်ရှိပြီရှင်။အဲ့ဒီ Science Fair မှာကြိုင်တဲ့ major ပေါင်းစုံရဲ့ဒီ project တွေအကုန်လုံးထဲမှာအခုဒီ lesson နဲ့ပတ်သက်မှာဥပဒေအဖွဲ့လေးကအဲ့ဒီ Science Fair မှာပထမဆုံးကိုရခဲ့ပါတယ်ရှင်။
ဒီလိုထိရောက်မှုရှိတဲ့ YCNG ပြိုင်ပွဲအစီအစဉ်ကိုတစ်နှစ်ကိုနှစ်ကြိမ်ကျင်းပပေးတာပါ
။ပထမ January မှာလုပ်တဲ့ဟာမဲတော်ဆောင်နိုင်ငံတွေကတနိုင်ငံစီမှာသူကပတ်လုပ်တာပေါ့နော်။ဒီပြ July မှာလုပ်တဲ့ဟာကိုတော့အစီတရုတ်မှာပဲအမြဲလုပ်တယ်။ Shanghai University Student ဒါမှမဟုတ်ရှင်လဲ Queen Kai လို့ပါတော့အဲ့လိုပေါ့။ဆက်ပတ်ပြီးတော့သူကလုပ်တယ်။အဲ့ဒီဥစ္စာတောက်လို့ရှင်ချိရထားတဲ့အဖွဲ့တွေကိုသူကပြန်ဖိတ်တာ။ချိရပြီးတော့ဒီ6လအတွင်းမှာ January ရော present လုပ်တဲ့ future plan တွေကဘာတွေသူတို့ထပ်ပြောများထပ်လုပ်ထားလဲဆိုပြီးတော့ develop လုပ်ထားတဲ့ဒီ project ကိုပြန်ပြီး present လုပ်လာတာပေါ့နော်။
ဒီဥတ္တကသူတွေမှာကျင်းပတဲ့ဇွန်လပြိုင်ပွဲအတွက်လာရောက်ရှင်ပြိုင်တဲ့အကြောင်းသားတွေသူတည်တနာပြုလုပ်နိုင်ဖို့တည်ထောင်နေရာ incubation center လေးတွေထားပေးပါတယ်
။တရုတ်မှာ incubation center တွေအများကြီးရှိရပါဘယ်အကြောင်းသားမဆိုအဲ့ဒီ incubation center ကိုလာပြီးတော့ကိုလုံးချင်တဲ့ဟာကို create လုပ်လို့ရတယ်သူ့အပိုင်းနဲ့သူပေါ့ computer နဲ့ပတ်သက်တဲ့အပိုင်းဆိုလဲအဲ့ computer နဲ့ပတ်သက်တဲ့အခန်းတွေအများကြီးပေါ့နော်အခန်းတွေခန်းတွေရှိရအဲ့မှလို့ကျောင်းသားတွေက logbook တွေမှာပဲ register လုပ်ပြီးတော့ကိုလုံးချင်တဲ့ဟာကိုဝင်ပြီးတော့ကိုယ့်သဘောနဲ့ကိုလုံးလို့ရတဲ့ center လေးတွေပေါ့နော်အဲ့ဒါတွေကိုလိုက်ပြတဲ့အခါမှာကျမတို့ကလေးတွေက incubation center ပါကဒီမှာမရှိသေးဘူးတော့အရင်စိတ်ဝင်စားကြတယ်ရှင်အဲ့ဒီ July မှာဆိုရင်ဘာလို့ပါခေါ်သွားလဲဆိုတော့ကျမတို့ဟိုမဲကောင်ကြီးစတဲ့နေရာပေါ့နော်အဲ့ဒီနေရာကိုခေါ်သွားတယ်ခေါ်သွားပြီးတော့မှဟိုပွဲလေးတွေပါလေးလုပ်တယ်မဲကောင်ဒီကတိုးတက်ရေးအတွက်အဲ့ပတ်သက်တဲ့ဟာလေးတွေသူလုပ်ပါတယ
်ဆိုတော့ဒီပြိုင်ပွဲဝင်ဖို့အတွက်ကိုမြန်မာနိုင်ငံကဒီကျောင်းသားတွေပေါ့နော်သူတို့ဘယ်လိုအသိပေးပါလဲဘယ်ပြိုင်ပွဲကိုဒီလိုတွေလုပ်တယ
်
ဆိုတာမျိုးလေ
အဲ့ဒါကကျတော့ expert committee ကနေရာရှိထားပြီးသားဖြစ်တယ်ကျွန်မ expert committee ကိုဒီ YCMG ပေါ့နော်ဒီ student university မှာရှိတယ်ခွဲရလီပြောမှာ January ပွဲအတွက်ဆိုလို့ရှိရင်တို့ကစက်တင်ဘာလောက်ဆိုလို့ရှိရင်ပို့ပြီးချင်းအဲတောင်းသားတွေစခေါ်ပြီးပေါ့နော်ဒီ campaign ဝင် project team တွေစခေါ်ပြီးစခေါ်ပြီးချင်းတို့ form တွေပို့လိုက်တယ်ဒါပေမဲ့အခုလောလောဆယ်မှာတော့ရန်ကုန်တက္ကသိုလ်ကလူတွေကိုပဲတင်ပြသေးရပေါ့နော်အဲတခြားတက္ကသိုလ်ကလူတွေလည်းတင်ရင်တင်လို့ရရချင်းသူက fire disaster နဲ့ form တွေပို့လိုက်တယ်အဲ့ဒါဆိုကျမတို့ကကျော်နာတွေဆက်ပြီးတော့မှဒီ campaign ကိုဝင်ကြဖို့ဆိုတော့တောင်းမှအနောက်ထုတ်လိုက်တယ်ပေါ့အဲ့ဒီအနောက်ထုတ်ပြီးသွားတဲ့ခါကျရင်ကလေးတွေကသူတို့ project တွေပြင်ဆင်ရတယ်လုပ်ကြတယ်လုပ်ပြီးတော့ကျမတို့က deadline ပေးထားတယ် end of November အဲ့ဒါလောက်ဆိုလို့ရှိရင် deadline အတိုင်းကိုသူတို့အကုန်လုံးကနေပြီးတော့မှ project တွေလာတင်ကြပါတယ်လာတင်တဲ့အချိန်မှာ project benefit ရှိတယ်အဲ့ဒီမှာ6နိုင်ငံစလုံးက expert committee ရ review လုပ်ပြီးတော့မှသင်လာ
တဲ့အမှတနိုင်ငံကို၃-၄ခုပြန်ဆွေးထုတ်လိုက်တာရှင
်ဆိုတော့မြန်မာနိုင်ငံကအမြဲတမ်းဖို့ကော်မတီဝင်အနေနဲ့၂ယောက်ရှိမှာပေါ့နော်ဘသူတွေပါလဲအဲ့ဒါ
ဟုတ်ကဲ့အဲ့ဒါကျွန်မဒေါက်တာစိတ်မေးပမောက်ခါအခုဆိုရင်တော့ပောင်းဝင်းရှင်ရဲ့ရင်းပညာဌာနပေါ့နော်ရန်ကုန်တက္ကသိုလ
်
နောက်တစ်ယောက်ကကြတော့ဒေါက်တာခင်ဖုံးမြင့်ကြည်ပမောက်ခါဥပဒေပညာဌာနရန်ကုန်တက္ကသိုလ်ဆိုင်းကတယောက်အာကတယောက်ပေါ့နော်ဆိုင်းဆိုအာကောက်ကုန်တုံညာဆိုတော့လေသူကစနစ်ကြီးတနည်းစီကြလဲချင်းမတူဘောနော်သူပြီးခဲ့တဲ့ခုစနစ်တော့ဆိုရင်တူရီဇင်နဲ့ပတ်သက်တာအဲ့6နိုင်ငံတောင်းတာတောင်းပြီးပြီးပေါင်းပြီးတော့မှသူကဒီလို website တစ်ခုကိုထောင်းလိုက်မယ်ပေါ့အဲ့ website ကနေပြီးတော့မှအဲ့နိုင်ငံတွေကိုပွားပြတဲ့ဘလို့ပါနဲ့အဲ့လိုမျိုးတွေပေါ့နော် ID ဘက်နဲ့ပတ်သက်တာတွေသူက website တွေထောင်းမယ်ဥမာခရိုင်မြို့ကြီးကဒီနေ့ကအရန်စေးတွေကောင်းတယ်ပေါ့ဥမမာပါနော်ဒီအခရိုင်မြို့ကြီးကိုရန်ကုန်တိုင်းကလည်းစိုက်တယ်ပဲခူးတိုင်းကလည်းစိုက်တယ်အေရဝီတိုင်းကလည်းစိုက်တယ်ဝိုင်းစိုက်ကြတဲ့အခါမှာတကယ်အတိပေါ်တဲ့အချိန်ကျတော့ဒီစိုက်တဲ့သူကများနေတဲ့အတွက်ကြောင့် supply ကတအားများသွားတယ်ဒမန်းကနေသွားတဲ့အခါမှာဈေးလျော့သွားတယ်ဘယ် area မှာဒီအပင်ကတော့ဘလောက်စိုက်ထားပြီးပြီဆိုတာကိုကြားတဲ့ဒီ software ပေါ့နော်အဲ့ software လေးနဲ့ကြည့်လိုက်တာနဲ့ဩဒီ product ကတော့ဒီဂျီနီယာတွေတော်တော်များများစိုက်ထားပြီးဆိုငါတို့ဒါမစိုက်တော့ဘူးနောက်တစ်ခုပြောင်းစိုက်မယ်အဲ့လိုမျိုးကြည့်လို့ရတဲ့ software လေးကိုတည်ထွင်တဲ့ဟာလေးပေါ့
ဟုတ်အားကတည်ထွင်မှုတွေဘာတွေရှိပါလဲ
အောက်ကတွေဆိုလို့ရှိရင်ဝိဇာပိုင်းဆိုရင်တော့ခုနကတပတ်ပြောသလိုပေါ့နော်ဟိုလန်ဆန်းမဲကောင်မှာဖွဲ့စည်းတစ်ခုဖွဲ့လိုက်မယ်ပေါ့အဲဘယ်နိုင်ငံနေပြီးတော့မှာဘယ်နှစ်ယောက်စီနဲ့ဖွဲ့ပြီးတော့မှာဒီတိုးတက်ရေးအတွက်ကိုသူတို့ဘယ်လိုလုပ်ကြမလဲဆိုတဲ့ဟာမျိုးရှိတယ်နိုင်ငံအချင်းချင်းပူးပေါင်းပြီးတော့ဆောင်ရွက်လို့ရမယ်လူမျိုးရေးနဲ့ပတ်သက်တာဘယ်လိုအဖွဲ့တွေဖွဲ့ပြီးတော့မှာအဲဘယ်လိုဆောင်ရွက်ကြမလဲဆိုတာအဲ့ဒါလေ project ပဲရှင
်ကောင်းတာပေါ့နော်တိတ်ပံဝိဇာလူငယ်တိုင်းပါဝင်နိုင်တဲ့ project ပေါ့နော
်ဟုတ်ပါတယ်
ဒီကတော့မြန်မာနိုင်ငံကဒီတက်ကလို့ចောင်းသူចောင်းသားတွေပဲလားတခြားဟိုအထက်တန်းတို့အလင်းတန်းတို့လူငယ်တွေရော
မပါဘူး University တဲ့ပေါ့နော် University မှာမှ undergraduate တွေပဲပေါ့နော် graduate မပါဘူးပေါ
့မဲခေါင်မြစ်ចောင်းက6နိုင်ငံပေါ့နော်တခြားနိုင်ငံတွေရောသူတို့ဘယ်လိုမျိုးလုပ်နေကြလဲလူငယ်တွေတိအောင်လို့လေဒီလိုပြိုင်ပွဲတွေရှိတယ်ဒါမျိုးလုပ်ရအောင်ဆိုပြီးတော့
ခုဒီမြစ်မှာပေါ့နော်ကျွန်တော်တို့နိုင်ငံ6နိုင်ငံကလေးမှာအဲတက်ကလို့ပေါ့နော်ဒီမြန်မာပြည်တက်ဆိုင်ရန်ကုန်တက်ကလို့အဲ့မှာကျွန်တော်တို့ Youth Exchange Center ဆိုပြီးတော့ဖွင့်ဖို့ဝင်ကြီးဌာနကိုလည်းစတင်ထားပါပြီပြန်ကြလာပြီဆိုရင်ကျွန်တော်တို့ MOU ထိုးပြီးတော့မှ Youth Exchange Center ဆိုပြီးတော့ကျွန်တော်တို့ဒီမှာဖွင့်ပါမယ်ဖွင့်တဲ့အခါကျောင်းသားတွေအကြားမှာပေါ့နော်ဒီလိုမျိုးပြိုင်ပွဲတွေရှိတယ်ဆိုရင်ဟာပို့ပြီးတော့ကြောင်းနိုင်မယ်လို့ထင်နေရှင် Youth Exchange Center လို့ပို့အတွက်ကဒီနေ့9နိုင်ငံစလုံးကိုအခုစီစဉ်ထားလိုက်ပြီသက်ဆိုင်ရာဝင်ကြီးဌာနတွေပါလို့စတင်ထားပြီရည်ရထားတာတော့ဇူလိုင်လမှာဒီနေ့အတွက်ဒုတိယကြိမ်ပွဲရှိတယ်အဲ့ပွဲမှာအကုန်လုံးထိုးနိုင်ပို့ပြီးမှန်းထားပါတယ်ရှင
်ဒေါက်တာစိမ့်လည်းအေးရဲ့ပြောကြားချင်တယ်ပဲဒီသတင်းဖတ်အတွက်သိပ္ပံနဲ့မြေပြင်ရောက်ကဏ္ဍကိုဒီမှာပဲညနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ရွက်ပါမယ
်ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့မြေပြင်ရောက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုဝေဖန်ကြံပြုစာရီရေးသားလို့ရတယ်။တေးသချင်းတွေတောင်းဆိုလို့ရတယ်ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာတိုက်ကတစင်ဆက်သွယ်လို့ရင်တော့ VOA မြန်မာပိုင်းရန်ကုန်စာတိုက်ကြီးစာတိုက်တက်တာအမှတ်855ကိုစာရေးသားပေးပို့နိုင်ပါတယ်။ဖုန်းနံပါတ်ကတော့2323812555လေးဖြစ်ပါတယ်ရှင်။ခုကြံနေသေးတဲ့အချိန်အတွင်းသတင်းချင်းချုပ်ကိုကိုအောင်လင်းကပြောပြပေးပါရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ဒီနေ့မက္ကဆီကိုနိုင်ငံနဲ့နေဆက်ကိုတွားရောက်နေပါတယ်။အမေရိကန်ပြည်သူတွေကိုတရားဝင်ဝင်ရောက်လာနေသူတွေကိုမက္ကဆီကိုနိုင်ငံဘက်ကမတားဆီးနိုင်ခဲ့ရင်နေဆက်ကိုပိတ်ပစ်မယ်လို့ချင်းချောက်ပြီးနောက်တစ်နေ့မှာပဲသမ္မတနေဆက်ကိုတွားရောက်နေတာဖြစ်ပါတယ်။အီသီယိုးပီးယားလေကြောင်းလိုင်းကငါလေရင်ပြီးခဲ့တဲ့လတဲ့ပြတ်ကျခဲ့ရမှာလေရင်ကိုဆက်ရမသွားအောင်ထိပ်ပြီးတဲ့စနစ်မှာပါတဲ့အာယုံကဆက်ဖြစ်စီချွတ်ယွင်းမှုနဲ့ဆက်နွယ်နေတယ်လို့ဘုံရင်ကုမ္ပဏီကဝန်ခံပြောဆိုလိုက်ပါတယ်။ဘုံရင်ကုမ္ပဏီအမှုဆောင်ရရှိချုပ်ဒန်နစ်စ်မော်လင်ဘတ်ကတော့တည်ဆုံသွားသူတွေအတွက်ဝန်ထမ်းစကားပြောကြားလိုက်တယ်လို့ရစိုင်းထားတဲ့မက်ဆေ့မျိုးစာလေရင်မှာ software တွေစာထုတ်တက်ဆင်ပြီးသွားရင်ပြဿနာပြည်လည်နိုင်တဲ့အကြောင်းပြောဆိုခဲ့ပါတယ်။ဥရောပသမဂ္ဂ EU နဲ့ဗြိတိန်နိုင်ငံနှုတ်ထွက်မဲ့ရက်ကိုနောက်ဆုတ်ပေးဖို့ဝန်ကြီးချုပ်ထရီဆာမေကတောင်းဆိုလိုက်ပါတယ်။နောက်ဆုံးနှုတ်ထွက်ရမဲ့ရက်ကို2019ဇွန်လ30ရက်နေ့မှာသတ်မှတ်ပေးဖို့ဝန်ကြီးချုပ်မေကဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တက်စီကိုဒီနေ့ပဲစာရေးသားပေးဖို့တောင်းဆိုလိုက်တာလည်းဖြစ်ပါတယ်။လက်နက်ကံပြုတ်ကတ်တွေဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်မှာမြန်မာစစ်တပ်ရဲ့ပြစ်ခတ်မှုကြောင့်အရသားတွေထိခိုက်ဒေချေရတဲ့ပေါ်ကုလသမဂ္ဂကပြစ်တင်ရှုတ်ချလိုက်ပါတယ်။ပုဒ်ရောင်မြို့နယ်မှာဧပြီလ3ရက်နေ့ညနေခင်းမှာစစ်ရဟရင်စင်းရဲ့ပြစ်ခတ်မှုကြောင့်လက်ကွင်းတွေမှာနွားရည်နဲ့တူရှိနေတဲ့အရသား9ယောက်ထက်မနည်းသေဆုံးသွားပြီး18ယောက်ထိခိုက်ဒဏ်ရာရတဲ့အကြောင်းပြစ်ခတ်မှုဖြစ်ခဲ့တဲ့နေရာမချန်ရင်ရက်တီတုန်းကရွှေငြာရီအကြီးကျယ်ပြောင်းရွှေ့ထွက်ခွာခဲ့တဲ့နေမျိုးဖြစ်တဲ့အကြောင်းကုလသမဂ္ဂကဒီနေ့ပဲပြောဆိုလိုက်တာဖြစ်ပါတယ်။
ဒီညစီစဉ်ထုတ်လို့ရမှုကမဆုံမှုဖြစ်ပြီးအတန်းပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Dan Grafton ဖြစ်ပါတယ်။တောက်ကြညပိုင်း VOA စီစဉ်တွေကို line to meter 19.25 32 နဲ့ line lab meter 190 တို့ကနေထုတ်လွှင့်ပေးခဲ့တာပါရှင်။ VOA စီစဉ်တွေကိုအားပေးနားဆင်ကြရတဲ့အတွက်ကျေးဇူးတင်ပါတယ်။တောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေရှင်။ကျမများသစင်အောင်ပါ။
This program has come to you from the Voice of America, Washington.